Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American အသံရဲ့2022ခုနှစ် January 13ရက်ကြာသပတေးနေ့နံနက်ခင်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ဒီမတ်အင်ဂျင်နိုင်မှာ VOA မြန်မာပိုင်းရဲ့ Radio စီစဉ်ကိုရုပ်သံနဲ့ဖြည့်ဆွဲတင်ဆက်နေပါတယ်လိုင်းတိုမီတာ3249ရုပ်ပြည်လိုင်းလက်မီတာ190 kHz 1905ရုပ်ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာပါခင်ဗျာကျွန်တော်ကဇွန်မို့ကျော်ပါဒီကနေ့သတင်းတွေကိုကိုရဲမွန်နဲ့အတူတင်ပြပေးပါမယ်ဒီကနေ့သတင်းတွေထဲမှာဆိုလို့ရှိရင်အမေရိကန်ဥဆောင်တဲ့နေတိုးအဖွဲ့နဲ့ရုရှားတို့ကုစလေတွေဘရပ်ဆဲလ်မြို့မှာဆွေးနွေးကြတဲ့သတင်းမစ်ဆိုင်းတုံးများလန်ဒန်တွေစမ်းသပ်ပစ်ခတ်ခဲ့တဲ့မြောက်ကိုရီးယားနဲ့ပတ်သက်ဆက်နွယ်သူတွေကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့အရေးယူလိုက်တဲ့သတင်းအမေရိကန်ငွေကြေးဖောင်းပွားမှုနှုန်းဟာအနည်း40အတွင်းအမြင့်ဆုံးဖြစ်ပြီးတော့900နှုန်းအထိမြင့်တက်တဲ့ဆိုတဲ့သတင်းစတဲ့သတင်းတွေကိုတင်ပြပေးပါပါခင်ဗျာ
။ကောင်းပါပြီရှင်။သတင်းစီစဉ်ပြီးတင်ဆက်မဲ့အာဆီယံဝန်ကြီးတွေရဲ့အစည်းအဝေးရွှေ့ဆိုင်းမှုဟာမြန်မာကြောင့်လားဆိုတဲ့သုံးသပ်ချက်မှာတော့
Different ministers they may have different answers but chairman the host already
ဒါကတော့ထိုင်းဝန်ကြီးချုပ်ရဲ့လုံခြုံရေးအကြံပေးကနေပြီးတော့ VOA မြန်မာပိုင်းကိုပြောသွားတာပါ။နောက်ပိုင်းမှာအပြည့်စုံတင်ဆက်ဖို့ရှိပါတယ်။တခါတအန်းပလောင်အမျိုးသားပါတီဥက္ကဋ္ဌမိသားစုမိုင်းကိုင်လန်းခီးမှာပျောက်ဆုံးနေတဲ့အခြေအနေရခိုင်ပြည်နယ်အမ်းမြို့နယ်မှာရိတ်ခါအခက်ခဲကြုံနေရတဲ့အကြောင်းသတင်းပေးပို့ချက်နောက်ပိုင်းမှာတော့ဦးကျော်စန်သာရဲ့မြမအရေးသုံးသက်ချက်လူထုနဲ့ကျမရေးအားကစားကဏ္ဍစတဲ့အစီအစဉ်တွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့ကိုရဲမွန်တို့ကပြောပြမှာပါရှင်။
အမေရိကန်ဥဆောင်တဲ့နေတိုမဟာမိတ်အဖွဲ့နဲ့ရုရှားကိုယ်စားလှယ်တွေဗုဒ္ဓဟူးနေ့ကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးရုရှားအနေနဲ့ယူကရိန်းနဲ့ဇက်တင်းမာမှုရှော့ချဖို့နဲ့လက်နက်ထိန်းချုပ်ရေးကိစ္စတွေအပါအဝင်ဖြေရှင်းရမယ့်ကိစ္စရပ်တွေကိုဆက်လက်ဆွေးနွေးသွားဖို့အမေရိကန်နဲ့နေတိုအဖွဲ့ဝင်တွေကတညီတညွတ်ထဲရုရှားကိုတိုက်တွန်းတောင်းဆိုခဲ့ပါတယ
် Together the United States and our NATO allies made clearWe will not slam the door.
American နဲ့ဗဟာမိတ်တွေ NATO အဖွဲ့တွေဟာဆွေးနွေးဖြစ်ရှင်းဖို့တကားပိတ်ထားမှာမဟုတ်ပါဘူးလို့ NATO ရုရှားအစည်းအဝေးပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ American ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဒုတိယနိုင်ငံခြားရေးဝန်ကြီး Wendy Sherman ကပြောဆိုသွားခဲ့တာပါ။ရုရှားအနေနဲ့တင်းမာမှုတွေလျှော့ချဖို့တန်တမာနီလန်းကိုရွေးချယ်ဖို့အားလုံးအတွက်အကျိုးရှိမဲ့လုံခြုံရေးအစီအစဉ်တွေပေါ်ထွန်းဖို့ရိုးသားတဲ့အပြန်အလှန်ဆွေးနွေးမှုတွေလုပ်ဖို့စတဲ့ရုရှားပေါ်တောင်းဆိုမှုတွေနဲ့ရုရှားနေတို့အစည်းအဝေးဟာအဆုံးသတ်ခဲ့တယ်လို့ဒုတိယနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ရုရှားအနေနဲ့တင်းမာမှုကိုရှော့ချဖို့လှုံ့ဆော်မယ်ဆိုတဲ့အာမခံချက်မျိုးမရှိသလိုတင်းမာမှုတွေကိုရှော့ချမလျှော့ချဘူးလို့တိတိကျကျညှင်းဆိုထားတဲ့ဖော်ပြချက်လည်းမရှိဘူးလို့၄နာရီကြာဆွေးနွေးပွဲအပြီးမှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဒုတိယနိုင်ငံခြားရေးဝန်ကြီးရှာမင်းကပြောဆိုခဲ့ပါတယ်။
ပြီးခဲ့တဲ့ဒီဇင်ဘာလမှာအမေရိကန်နိုင်ငံတွင်အထွေထွေစားသုံးကုန်လူသုံးကုန်ပစ္စည်းစိမ်းတို့တွင်9ရာခိုင်နှုန်းမြင့်တက်သွားပြီးဒါဟာနှစ်40အတွင်းမှာအမြင့်ဆုံးလို့အလုပ်သမားကြီးရဲ့ဌာနကဗုဒ္ဓဟူးနေ့မှာထုတ်ပြန်ကြေညာပါဗါး2021မှာကုန်စည်နှုန်းတရရိပ်မြင့်တက်လာက1982နောက်ပိုင်းဒါကအမြင့်ဆုံးပါပြီးခဲ့တဲ့နိုဝင်ဘာလက 6.5 ရာခိုင်နှုန်းမြင့်တက်ခဲ့ပြီးတလအတွင်းမှာ 3.5 ရာခိုင်နှုန်းမြင့်တက်သွားတဲ့သဘောပါသုံးသက်သူတွေကတော့ COVID ကပ်ရောဂါကြောင့်ကုန်စည်စီးဆင်းမှုနှေးကွေးအချိန်မှာအမေရိကန်ရဲ့ထွေထွေဝယ်လိုအားမြင့်တက်လာတာကြောင့်ဈေးကြီးတဲ့ကားနဲ့ဆက်ပစ္စည်းတွေအပါအဝင်နေစဉ်လူသုံးကုန်တွေရဲ့ဈေးပါမြင့်တက်လာတာလို့သုံးသက်ကြပါတယ်။သမ္မတဂျိုးဘိုက်ဒန်ကတော့ဒီထုတ်ပြန်ချက်ထဲမှာပါတဲ့ညွှန်းကိန်းတွေအရပြီးခဲ့တဲ့လတွေအတွင်းမှာတော့လောင်စာဆီနဲ့စားတောက်ကုန်ဈေးနှုန်းတွေကျဆင်းခဲ့ကြောင်းဈေးသက်နှုန်းနှီးလာအောင်အစိုးရဆောင်ရွက်ချက်တွေဟာထိရောက်ကြောင်းနဲ့ဆက်ပြီးဈေးတွေကျအောင်လှုပ်ဖို့လိုတယ်လို့လည်းဆိုပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာကိုဗစ် Omicron ကြောင့် January 19ရက်နေ့မတိုင်မီအထိအမြင့်ဆုံးကူးစက်မှုမြင့်တက်ပြီးတဲ့နောက်တိတိသားသားပြန်လည်ကျဆင်းသွားလိမ့်မယ်လို့ CLTEL မြို့က Washington တက္ကသိုလ်ရဲ့လေ့လာမှုတစ်ခုကပြောဆိုပါရယ် Omicron ကူးစက်မှုများလာကြောင့် January 19ရက်နေ့မတိုင်မီအထိတရက်ကိုကူးစက်ခံရသူ 1.2 အထိမြင့်တက်သွားနိုင်ပြီးနောက်ပိုင်းမှာတရှိန်တို့ကျဆင်းသွားမယ်လို့ Washington တက္ကသိုလ်ရဲ့စေသိပ်ပံဌာနကပါမောက်ကအလီမော်ဒါကပြောဆိုပါရယ်ဗြိတိန်နိုင်ငံမှာလည်းပြီးခဲ့တဲ့ရသက်ပတ်တည်းမှာကူးစက်မှုနှုန်းတိတိသားသားကျဆင်းသွားတယ်လို့ဆိုပါရယ်ဒီလောက်အစောပိုင်းကတရက်ကို2,000လောက်ကူးနေရာကနေပြီးခဲ့တဲ့ရက်က တပတ်ကို3,400အထိကျဆင်းသွားတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုတောင်ပိုင်းကယ်လီဖိုးနီးယားကကဲဆာပါမနတီသုတေသနအဖွဲ့လေ့လာချက်အရအိုမီခရွန်မျိုးကွဲသစ်ဟာအခြားမျိုးကွဲတွေလောက်ပြင်းပြင်းထန်ထန်မရှိတာကိုတွေ့ရှိရတယ်လို့ဖော်ပြပြောဆိုခဲ့ပါတယ်။
American သမ္မတအင်ဗျူရောမှာကျင်းပတဲ့ COVID-19 သတင်းစာရှင်းလင်းပွဲကနေ American တွေကို COVID Omicron ရောဂါနှုန်းကျဆင်းအောင်ဆက်လက်လှုံ့ဆော်မှုလိုကြောင်းထပ်မံသတိပေးနှိုးဆော်လိုက်ပြီးကျောင်းတွေဆက်လက်ဖွင့်ထားနိုင်မှုအစီအမံသစ်တွေကိုလည်းဗုဒ္ဓဟူးနေ့မှာကြေညာလိုက်ပါတယ် CDC ညွှန်ကြားရေးမှူးဒေါက်တာ Rachel Walensky ကပြီးခဲ့တဲ့အပတ်အတွင်း COVID တွေ့ရှိမှုတွေထဲမှာ68ရာဂိုင်းနှုန်းက Omicron မျိုးစကွဲစိတ်လို့ဆိုပါတယ်တစ်ဆက်တည်းမှာပဲမျက်နှာဖုံးဆက်သက်ဖို့ကာကွယ်ဆေးထိုးကြဖို့နဲ့လိုအပ်ရင်စေးဆေးကြဖို့ကိုလည်း CDC ညွှန်ကြားရေးမှူးကအလေးထားပြောကြားခဲ့ပါတယ်။သမ္မတဘိုင်ဒန်အဆိုအရကကျောင်းတွေမှာစေးဆစ်နိုင်မှုကိုဗစ်အမြန်စေးဆစ်ကိရိယာ၁၀%ကိုနိုင်ငံတော်ဝန်ကကျောင်းတွေကိုဖြန့်ဝေပေးသွားမယ်လို့ကြေညာပါတယ်။အင်ဂျူရောကျန်းမာရေးအကြံပေးဒေါက်တာအန်တိုနီဖောက်ချီကနိုင်ငံတွင်းမှာကိုဗစ်ပိုးလုံးဝပျောက်သွားအောင်လုပ်ဖို့မလွယ်ပေမဲ့နောက်ဆုံးမှာတော့ထိန်းချုပ်နိုင်ပြီးတော့ဒီကြားထဲမှာလူတိုင်းနီးပါးပိုးကူးခံရနိုင်ဖို့ရှိတယ်လို့လည်းဆိုပါတယ်။ပိုးကူးခံရမှာမို့ဆေးထိုးတာမျက်နှာဖုံးတက်တာနဲ့ကြိုတင်ကာကွယ်ရေးတွေဟာမထီရောက်ဘူးလို့မဆိုလိုကြောင်းလည်းပြောပါရတယ်။ Johns Hopkins COVID ဆောင်ကြည့်ရေးစင်တာကပြီးခဲ့တဲ့အပတ်အတွင်းမှာအမေရိကန်နိုင်ငံမှာနေ့စဉ်ပိုးကူးသူတသန်းကျွဲနီးပါးရှိတယ်လို့လည်းထုတ်ပြန်ထားပါရခင်ဗျာ။
ဒီ American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနောက်တော့ဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးသတင်းတွေကိုတင်ပြပေးပါဦးမယ်ခင်ဗျာမြောက်ကိုရီးယားရဲ့ပေချင်းဒုံးလက်နက်နဲ့အစုလိုက်ပြုံလိုက်သေချေပျက်စီးစေတတ်တဲ့လက်နက်တွေထုတ်လို့ရမှာလိုအပ်တဲ့ပစ္စည်းတွေကိုထောက်ပံ့ပေးခဲ့သူတွေအဖြစ်စွပ်စွဲခံထားရသူ5ဦးကိုအမေရိကန်ဗန်နာရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့ကဖိတ်ဆိုရေးတွေချမှတ်လိုက်ပါတယ်ပြီးခဲ့တဲ့စက်တင်ဘာလကနေစတင်ပြီးမြောက်ကိုရီးယားအနေနဲ့ပေချင်းဒုံးများလက်နက်6ဆင်းကိုပြစ်ခတ်ခဲ့ပြီးတဲ့နောက်မှာအခုလိုဖိတ်ဆိုရေးယူမှုတွေကိုပြုလုပ်ခဲ့တာပါဒီလိုလက်နက်တွေထုတ်လွှင့်နိုင်ဖို့ပြည်ပကနေကူညီခဲ့သူတွေကိုပြစ်မှတ်ထားရေးယူခဲ့တာဖြစ်တယ်လို့အမေရိကန်ဗန်ဒါရေးဝန်ကြီးဌာနအကြံဖက်သမားနဲ့ငွေကြေးဆိုင်ရာထောက်လှမ်းရေးဌာနတာဝန်ရှိသူ Brian Nelson ကကြေညာချက်ထဲမှာပြောဆိုခဲ့ပါတယ်။ရုရှားနဲ့တရုတ်မှာအခြေစိုက်တဲ့ကိုရီးယားလူမျိုး5ဦးကိုရေးယူခဲ့တာဖြစ်ပြီးသူတို့ကလက်နက်ထုတ်လို့ရမှာအသုံးပြုတဲ့စက်သွေးပစ္စည်း computer software တာမနီနဲ့အခြားလိုအပ်တဲ့ပစ္စည်းတွေကိုရုရှားနဲ့တရုတ်ကုမ္ပဏီထံတွေကနေရယူပြီးတော့မြောက်ကိုရီးယားအတွက်ဝယ်ပေးခဲ့သူတွေဖြစ်တယ်လို့ဖော်ပြထားပါတယ်
။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှု၄စိတ်အနီးမှာအစိုးရလုံခြုံရေးရင်နံအသေးခံဘုံးကွဲတိုက်ခိုက်ခံရမှုကြောင့်လူ9ဦးထပ်မံတေဆုံးခဲ့တယ်လို့သိရပါတယ်။အနီးအနားကမျက်မြင်သက်တွေက၄စိတ်အနီးလုံခြုံရေးစစ်တပ်ခိုင်နာမှာဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။နားကွဲလောက်တဲ့ပောက်ကွဲတန်ကြားရကမိဂိုးလုံးတွေထွက်လာတာကိုမြင်ရပြီးတော့အနီးအနားကအဆောက်အဦးတွေနဲ့ရက်ထားတဲ့ကားတွေပျက်စီးသွားတယ်လို့လည်းသိရပါတယ်
။ဒီအိုဂိုလူဒီဂျီရီအစကရီဒူလဝါယေ
He says
ဆိုမာလီယာရဲတပ်ဖွဲ့ပြိုးရေးဆိုခွင့်ရှိသူက9ယောက်သေပြီး9ယောက်ဒဏ်ရာရတယ်လို့ပြောကြပြီးတိုက်ခိုက်ခံရတဲ့အစိုးရကားတန်းထဲမှာပါတဲ့လက်ထောက်မျိုးတော်ဝင်ကတော့10ယောက်သေဆုံးတယ်လို့ဆိုပါတယ်။အစိုးရနဲ့နှီးဆက်သူတွေကတော့ပုဂ္ဂလိကလုံခြုံရေးကုမ္ပဏီတစ်ခုကတာဝန်ယူထားတဲ့ရင်နှန်းတိုက်ခိုက်ခံရတာလို့ VOA ကိုပြောပါတယ်။အစ္စလာမ်ရဲ့အကြမ်းဖက်လက်နက်ကိုင်အဖွဲ့ El Shabaab ကဒီဆိုမာလီယာတိုက်ခိုက်မှုဟာသူတို့လက်ချက်လို့ထုတ်ပြန်ကြေညာပါဗျ။ Al Qaeda နဲ့ချိတ်ဆက်ထားတဲ့ El Shabaab အဖွဲ့ဟာအစိုးရဖြုတ်ချရေးနဲ့တင်းကျပ်တဲ့အစ္စလာမ်ရဲ့ဥပဒေတွေဖြစ်ပေါ်လာရေးအတွက်မကြာခဏဆိုသလိုအစိုးရကိုတိုက်ခိုက်လိရှိပါဗျ။
နိုင်ငံတစ်စပ်အငြင်းပွားမှုတွေဖြစ်နေတဲ့အိန္ဒိယနဲ့အတူတရုတ်ကတရုတ်အကြာလာဒါကာဒေသအနီးနှစ်ဖက်တပ်တွေပြန်လည်ဆုတ်ခွာနိုင်ဖို့ဆွေးနွေးပွဲကိုဗော်ဒူးနေကပြန်လည်စတင်လိုက်ပါတယ်။ပြီးခဲ့တဲ့2020မေလအတွင်းကနှစ်ဖက်တပ်ဖွဲ့တွေအပြင်းထန်တိုက်ခိုက်ခဲ့ကြပြီးတဲ့နောက်နေဇာတချောင်းနှစ်ဖက်တပ်တွေအဓိကကျတဲ့နေရာတွေမှာချထားပြီးအခုအခါမှာလာတာကာဒေသအတွင်းနှစ်ဖက်တပ်တွေပြန်လည်ဆုတ်ခွာဖို့အိန္ဒိယနဲ့တရုတ်စစ်တပ်တာဝန်ရှိသူတွေဆွေးနွေးတာဖြစ်ပါတယ်။2020ခုနှစ်နှစ်ဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးနောက်မိုင်1100ကျော်ရှည်လျားတဲ့နေဇာတချောင်းအငြင်းပွားမှုဖြစ်နေတဲ့နေရာတွေမှာစစ်တပ်တွေအလုံးအင်းနဲ့ချထားခဲ့တာပါ။အခုဆွေးနွေးပွဲဟာဗိုလ်ဒူးနေ့ညပိုင်းဒါမမဟုတ်ဂျာတာပတင်းနေ့မှာပြီးဆုံးမယ်လို့အိန္ဒိယစစ်ဘက်တာဝန်ရှိသူတွေကပြောဆိုပါရယ်
။ကမောရီးယားနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပမယ်အရှိတောင်အာရှနိုင်ငံများအဖွဲ့ ASEAN နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုရွှေ့ဆိုင်းလိုက်တဲ့အကြောင်းကမောရီးယားနိုင်ငံသားရေးဌာနကဗိုလ်ဒူးနေ့ကကြေညာပါရယ်။ ASEAN အဖွဲ့ရဲ့အလှည့်ကျဥက္ကဋ္ဌကမောရီးယားနိုင်ငံဆိုင်ယန်ရစ်မှာဇန်နဝါရီလ18ရက်နေ့ စကူရနေ့တွေကြာရင်နိုင်ငံသားဝန်ကြီးဝန်ကြီးတွေရဲ့အစည်းအဝေးတွေကိုကျင်းပဖို့စီစဉ်ထားတာပါကမ္ဘောဒီးယားနိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ကတော့အာဆီယံဝန်ကြီးအတော်များများအစည်းအဝေးလာတက်ဖို့ခီးသွားလာရေးမှာအခက်အခဲရှိနေကြတာကြောင့်လို့ပြောတာပါတယ်ကိုဗစ်လိုင်းတဲ့ကြောင့်ခီးသွားလာရေးအခက်အခဲတွေရှိနေပြီးရှိနေတာလို့ကမ္ဘောဒီးယားဘက်ကတရားဝင်ပြောထားတာရှိပေမဲ့တခြားအကြောင်းအရာတွေလည်းရှိနိုင်တယ်လို့သုံးသပ်မှုတွေရှိနေပါတယ်ကမ္ဘောဒီးယားနိုင်ငံအာဆီယံအလဲကျဥက္ကဋ္ဌဖြစ်လာပြီးတဲ့နောက်ပထမဆုံးလုတ်ဖို့စီစဉ်ထားတဲ့ဒီနိုင်ငံသားရေးဝန်ကြီးအစည်းအဝေးကိုမြန်မာနိုင်ငံဘက်ကစစ်ကောင်စီခန့်နိုင်ငံသားရေးဝန်ကြီးဦးဝနမောင်နှင်လည်းတက်ရောက်မယ်ဆိုတဲ့သတင်းထွက်ထားပါဗျ။ဒီအစည်းအဝေးဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟန်ဆန်မြန်မာနိုင်ငံကိုမလာခင်မှာကတည်းကစီစဉ်ထားတာဖြစ်ပြီးတော့ဒီခီးစဉ်အပြီးမှာမှယခုအပတ်မှာမှရွှေ့ဆန်းလိုက်တာဖြစ်ပါတယ်ခင်ဗျာ။
ကိုစောင်မုတ်ကျော်နဲ့ကိုရဲမွန်ကကြာတာပတိတိနဲ့ခင်ဒီ VOA မြန်မာပိုင်းရဲ့သတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ။မကြာခင်မှာတော့တအန်းပလောင်မျိုးသားပါတီဥက္ကဋ္ဌမိသားစုမိုင်းကင်လန်ခီးမှာပျောက်ဆုံးနေတဲ့အခြေအနေကိုကြားဖို့ရှိပါတယ်။အခုတော့စောစောကသတင်းထဲမှာကြားခဲ့ရတဲ့အာဆီယံဝန်ကြီးအစည်းအဝေးရွှေ့ဆိုင်းတာဟာမြန်မာပြဿနာကြောင့်လားဆိုတဲ့သုံးသပ်ချက်ကိုတင်ပြမှာပါ။ဒီစစောကသတင်းထဲမှာလိုပဲပေါ့နော်ဒီအာဆီယံနိုင်ငံသားဝင်ကြီးအစည်းအဝေးရွှေ့ဆိုင်းလိုက်ရတာဟာကိုဗစ်ကပ်ရောဂါကူးစက်မှုစိုးနေတဲ့အခြေအနေကြောင့်ခီးသွွာလာမှုတွေကိုကန့်သက်ထားတဲ့အတွက်လို့တရားဝင်ပြောထားပေမဲ့တခြားအကြောင်းအရာတွေလည်းရှိနိုင်တယ်လို့သုံးသပ်ချက်တွေလည်းရှိနေပါတယ်ဒီအကြောင်းကိုတော့ထိုင်းဝင်ကြီးချုပ်ရဲ့လုံခြုံရေးဆိုင်ရာအကြံပေးပါမောက္ခပနီတန်ဝတ္တနာယာဂွန်ကိုကိုဝင်းမင်းကမေးမြန်းပြီးတင်ဆက်ထားပါတယ်ရှင်
ဟုတ်ကဲ့ထိုင်းဝင်ကြီးချုပ်ပရိသတ်ချန်ဝေချာရဲ့လုံခြုံရေးအကြံပေးကော်မတီဥက္ကဋ္ဌပနီတန်ကဘာကြောင့်ရွှေ့ဆိုင်းရတဲ့အကြောင်းရင်းကိုအခုလိုရှင်းပြပါတယ
် different ministers they may have different answers but share
ဝန်ကြီးအသီးသီးမှမတူတဲ့အဖြေတွေရှိနိုင်ပါတယ်ဒါပေမဲ့အင်ရှင်အဖြစ်ကျင်းပပေမဲ့ဥက္ကဋ္ဌနိုင်ငံကမ္ဘောဒီးယားဘက်ကတော့ရေဘူယအဖြေအနေနဲ့ Omicron virus ပြန့်နှံ့တဲ့လိုင်းသစ်အပေါ်စိုးရိမ်မှုကြောင့်လို့အဖြေပေးထားပြီးပါပြီဒီကိုဗစ်မျိုးကွဲတဲ့ကြောင့်တချို့နိုင်ငံသားကြီးဝန်ကြီးတွေလာတက်ဖို့အခက်အခဲရှိနိုင်မယ်လို့ပြောထားပါတယ်ဒါကတရားဝင်အဖြေပါအ
ဲ့ဒီတော့တရားဝင်မပြောတဲ့တခြားအကြောင်းရင်းဖြစ်နိုင်တာကိုအရင်ထိုင်းဝန်ကြီးချုပ်ဟောင်းချွန်လီပန်ရဲ့ပြောခွင့်ရလဲဖြစ်ခဲ့မှုတဲ့ဒေါက်တာပနီထန်ကိုမေးရမှာမြန်မာပြဿနာနဲ့ပတ်သက်နိုင်တယ်လို့သုံးသပ်ပြပါတယ
် I think some of the countries including Cambodia also may
ကျွန်တော်တင်ပါတယ်တချို့နိုင်ငံတွေပေါ့ခင်ဗျကမ္ဘောဒီးယားနိုင်ငံအပါအဝင်ပါလာမယ့်အစည်းအဝေးအတွက်ပြင်ဆင်ဖို့အချိန်ပိုလိုကျင်ကြပုံရပါတယ်ဘာကြောင့်လဲဆိုတော့ဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာပြည်ခီးစဉ်အပြီးမှာအာဆီယံအတွက်အရင်နှစ်နဲ့မတူဘဲချင်းကပ်ပုံပြောင်းသွားလို့ပါဒီအပေါ်အာဆီယံတချို့နိုင်ငံတွေအနေနဲ့နောက်အပတ်အစည်းအဝေးမတိုင်ခင်ဆွေးနွေးအမြင်ဖလှယ်တာတွေလုပ်ပြီးလာမယ့်အစည်းအဝေးကနေပိုပြီးတော့ရလတ်ကောင်းထွက်စေနိုင်ဖို့လည်းပါဝင်နိုင်ပါတယ်အခုဟာကအချိန်ကြာလာတာနဲ့အမျှနေတိုင်းနေပါထိခိုက်သေးဆုံးမှုတွေနောက်ဆက်တွဲဆိုးကျိုးတွေထိတ်တိုက်ရင်ဆိုင်မှုတွေသိမနိုင်သိမရဖြစ်တာတွေမတီးမငြိမ်မှုတွေကပိုဆိုးလာနေပါတယ်။ဒါကြောင့်အခုအာဆီယံအတွက်အလေးနဲ့ပုံပြီးစဉ်းစားဖို့လိုလာပါတယ်။နိုင်ငံတကာကလည်းမနှစ်ကနဲ့မတူပဲအခုအာဆီယံဘာလုပ်နိုင်မလဲဆိုတာပိုပြီးတော့အလေးထားစောင့်ကြည့်မျှော်လင့်နေတဲ့အနေအထားလည်းဖြစ်ပါတယ
်။အဲ့ဒီတော့ရှေ့မှာဘလို့ဆက်ဖြစ်နိုင်တာကိုမေးရမှာလဲချူရလောင်ကုန်းတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခလည်းဖြစ်တဲ့ဒေါက်တာပနီထန်ကအခုလိုဆိုပါတယ
်။ Let's hope that Prime Minister Hun Sen
ဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်ကနေဆွေးနွေးချက်အစ်တွေချင်းကပ်မှုပုံစံအစ်တွေကိုဆွေးနွေးလာနိုင်ဖို့အတွက်လမ်းအဖွင့်ပေးလာပါစေလို့မျှော်လင့်ကြည့်အောင်ပါဒါပေမဲ့နောက်ဆုံးချင်းကပ်မှုပုံစံဘယ်လိုဖြစ်လာမလဲဆိုတာကတော့မသိနိုင်သေးပါဘူးဒါပေမဲ့တည်ထားတာကတော့ပြီးခဲ့တဲ့နှစ်ကဆုံးဖြတ်ချက်ကတော့အလုပ်ကောင်းကောင်းမဖြစ်ခဲ့ပါဘူးနောက်ပြီးမြန်မာပြည်ကလူအများကြီးအတွက်လူသားချင်းစာနာမှုဆိုင်ရာအကြံအတည်ကြီးကြားရောက်လာနေတာအတွက်အချိန်ကသိပ်မကြံတော့ဘူးဆိုတာသိထားပါတယ်မြန်မာပြည်သူတွေအကူအညီရဖို့ပို့ပြီးတော့လိုလာနေပါတယ်ကဏ္ဍပေါင်းစုံအတွက်ပါလုံခြုံရေးစီးပွားရေးဖူလုံရေးတွေအတွက်လည်းပါပါတယ်အချိန်တွေတစ်ခုလုံးကပိုအလေးထားစရာဖြစ်လာပါတယ
်ဒီနေရာမှာအရင်ချိခက်ပုံဖြစ်တဲ့စစ်ကောင်စီဥက္ကဋ္ဌနဲ့ခေါင်းဆောင်ပိုင်းကိုအာဆီယံထိပ်သီးဆွေးနွေးပွဲတက်ခွင့်မပေးခဲ့တာကိုထောက်ခံတဲ့နိုင်ငံတစ်ခုဖြစ်တဲ့မလေးရှားနိုင်ငံရဲ့ဝန်ကြီးပြောခွင့်ရကတော့အရေးပေါ်ရေးချီးနေတာကြောင့်မလာနိုင်တာပါလို့ South China Morning Post သတင်းစာမှာပြောထားပါတယ်။မလေးရှားအပြင်အင်ဒိုနီးရှား၊စင်ကာပူ၊ဖိလစ်ပိုင်နဲ့ဘရူနိုင်းတို့ကလည်းအရင်ချိခက်ပုံကိုထောက်ခံခဲ့ကြပြီးထိုင်းနိုင်ငံကတော့လူသိရှင်ကြားမပါခဲ့ပါဘူး။အဲ့ဒီတော့အခုချိခက်မှုအသေးပေါ်အသေးစိတ်ရှင်းပြဖို့ဆက်မေးရမှာ ထိုင်းဝန်ကြီးချုပ်အကြံပေးပဏိထံက
Prime Minister Hun Sen's trip a new approach to the situation
ဝန်ကြီးချုပ်ဟွန်ဆင်ရဲ့ခီးစဉ်မှာအသစ်ဖြစ်လာတဲ့ချင်းကပ်မှုကအာဆီယံဆွေးနွေးပွဲတွေမှာနိုင်ငံရေးအရပါဝင်နိုင်မဲ့ပါတီအဖွဲ့တွေပိုများလာဖို့ပါမနှစ်တုန်းကနဲ့ရှင်းကြည့်ရင်ပေါ့ဗျာမနစ်တုံးကဆိုရင်အဓိကအဖွဲ့နှစ်ဖွဲ့ဖြစ်တဲ့စစ်တပ်ရော NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပါမဖိတ်ခဲ့ပါဘူးအခုချင်းကပ်မှုအသစ်ပေါ်တခြားအာဆီယံအဖွဲ့တွေကနောက်ဆုံးဘယ်လိုသဘောထားဆုံးဖြတ်ပေးကြမလဲဆိုတာကတော့မသိသေးပါဘူးဒီနိုင်ငံရေးဝန်ကြီးတွေအစည်းအဝေးမှာဆွေးနွေးရအောင်မှာပါဒါပေမဲ့တည်ထားပြီးတာကပြီးခဲ့တဲ့နှစ်တုန်းကနိုင်ငံရေးအရကိုစားပြုမှုကိုဘေးဖယ်ထားခဲ့တာကနေဘယ်လိုရလတ်ကောင်းမှမထွက်စီခဲ့ပါဘူးဒီကနေ့မြန်မာနိုင်ငံအခြေအနေကိုကြည့်လိုက်ပါအဲ့လိုဘေးဖယ်ထားလိုက်လို့အချိန်နေပိုကောင်းမလာပါဘူ
း။ဒါအပြင်နောက်ဆုံးဘလို့ဖြည့်ရှင်းဖို့အကြံပြုချင်ပါလဲလို့မေးရမှာဒေါက်တာပဏိထံကအခုလို့ဆိုပါတယ
်။ It's an urgent thing to do. I think
အခုအချိန်နေကအရေးပေါ်သဘောအမြန်ဆုံးလုပ်ရမှာပါ။အာဆီယံတွေကပြည်သူအများစုအနေနဲ့အခုအာဆီယံနိုင်ငံသားရေးဝန်ကြီးတွေအစည်းအဝေးကနေမြန်မာနိုင်ငံဒီအချက်တဲကနေလွတ်မြောက်နိုင်စေဖို့ပို့ပြီးတော့ထိရောက်တဲ့အားလုံးလဲလက်ခံနိုင်တဲ့မူဝါဒအပြည့်ရလတ်မျိုးထွက်ပေါ်လာဖို့မျှော်လင့်ထားကြပါတယ်အထူးသဖြင့်လူသားချင်းစာနာမှုဆိုင်ရာအချက်တဲကြီးကလွတ်မြောက်ဖို့ပါမြေပြင်မှာခံစားနေရတဲ့မြန်မာပြည်သူတွေအတွက်အချိန်ကုန်နေပါပြီသူတို့တကယ်ခံစားနေရတာပါနေ့စဉ်အသက်တွေဆုံးရှုံးနေရပါတယ်ဒီပေါ်အာဆီယံဝန်ကြီးတွေအနေနဲ့အမြန်ဆုံးလှုပ်ဆောင်ပေးနိုင်ဖို့လိုအပ်နေပါပြီ
တကယ်တော့အာဆီယံခေါင်းဆောင်တွေအနေနဲ့အခုမြန်မာပြည်သနာလို့အရေးကြီးတဲ့ကိစ္စတွေမှာလူချင်းရင်းရင်းနှီးနှီးတွေ့တကားပိတ်ဆွေးနွေးတာကပိုထျောက်နိုင်တယ်လို့ယုံကြည်ထားကြောင်းကိုလည်းသုံးသပ်သူတွေကရှင်းပြပါတယ်ခင်ဗ
ျကိုဝင်းမင်းပြောပြသွားတာပါ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်မကြခင်မှာတော့ရခိုင်ကဒီအမ်းမြို့နယ်ကြေးရွာတွေမှာရိတ်ခါအခက်အခဲကြုံနေရတာဘာကြောင့်လဲဆိုတာကိုပြောပြဖို့ရှိပါတယ်အခုတော့ဒီရှမ်းပြည်နယ်ကအခြေအနေကိုကြည့်ကြရအောင်ပါရှင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲဖြစ်နေတဲ့ရှမ်းပြည်နယ်မိုင်းကိုင်မြို့နယ်အတွင်းမှာ TNP ခေါ်တအန်းပလောင်အမျိုးသားပါတီဥက္ကဋ္ဌဟာမိသားစုနဲ့အတူခီးသွားနေတဲ့လမ်းမှာပျောက်ဆုံးသွားပါတယ်ရှမ်းပြည်တောင်ပိုင်းလက်နက်ကိုင် RCSS အဖွဲ့ဘက်ကဖမ်းဆီးထားတာဖြစ်တယ်လို့ TNP ပါတီဘက်ကတော့ဆွဆွဲထားပြီးတော့ RCSS ကတော့ညှင်းဆူထားပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်
TNP ခေါ်တအောင်ပလောင်အမျိုးသားပါတီရဲ့မိုင်းကန်မြို့နယ်ဥက္ကဋ္ဌမိုင်းနန်ဟမ်နဲ့မိသားစုဟာသူ့ဇာတိကျေးရွာကနေမိုင်းကန်မြို့အလားဇန်နဝါရီလ10ရက်နေ့ကပျောက်ဆုံးသွားခဲ့ပါတယ်။လက်နက်ကန်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းရှမ်းတပ်ရဲ့တုံလောကျေးရွာစစ်ဆေးရေးဂိတ်ကိုဖျက်ပြီးတဲ့နောက်ပိုင်းအထိတယ်လီဖုန်းအဆက်အသွယ်ရခဲ့ပေမဲ့ပန်လော့ကျေးရွာရောက်ပြီးနောက်အဆက်အသွယ်ပြတ်သွားတယ်လို့ TNP ပါတီကပြောပါတယ်။သူမိခင်ဇာပနာကအပြန်သူနဲ့သူဇနီးတယ်နဲ့ခုနှစ်လအရွယ်သားငယ်တို့ပျောက်ဆုံးသွားပုံကိုမိုင်းကိုင် TNP ပါတီအလို့အမှုဆောင်မိုင်းအောင်ခမ်းက VOA ကိုအခုလိုပြောပါတယ်
။ဒီနေ့လောက်မှာသူကသူ့မိရဒီကားတက်ခံလို့ပြန်သွားတာပြန်သွားတော့မနေ့ကဆယ်နှစ်ရနေမှာပြန်လာတယ်။သူကဒီအသူရွာနေထွက်လာပြီပေါ့နော်။ပုံဆက်သေးတယ်။အဲ့တော့သူကဒီ RCSS gate တစ်ခုကိုတော့သူဖြတ်ပြီးပြီ။နောက်ဒီရွာအထက်ပေါ့နော်။အာရွာထက်မှာလည်းဖမ်းထားလိုက်တယ်အိုအခုချိန်ကြီးပါဆန္ဒမမရတော့ဖြစ်နေအဲသူရဲဟောပေါ်အမျိုးသမီးရဲသူရဲအဲသားလေးရဲပေါ့နော်မိသားစုတစ်ခုလုံးဒီတိုင်းဟောဖန်ထားတာပေါ့နော
်အဲ့ဒီနေမြေတွေဟာ RCSS တပ်တွေကထိန်းချုပ်ထားတာဖြစ်တဲ့အတွက်မိုင်းကိုင် TMP ဥက္ကဋ္ဌမိသားစုကို RCSS ကဖမ်းဆီးတာလို့လဲမိုင်းအောင်ခမ်းကအခုလိုပြောပါတယ
်ဘယ်လိုထပ်ထားမယ်ပြောလို့ရလဲဆိုရင်အဲ့ဒီနီနာတဝိုက်ကလမ်းမကြီးမှာဂိတ်ထောင်ထားတယ်ဆိုလို့အဲ့သူတို့တစ်ဖက်ပဲရှိနောက်ပြီးတော့သူကနိခင်လာကြည့်တဲ့ချိန်မှာလဲကြားရေးတစ်စေးခံပြန်လာတဲ့ချိန်လဲဂိတ်တစ်ခုတော့ဖြတ်ကျော်တဲ့ချိန်မှာအဲ့မှာလဲအဲစစ်စေးခံတယ်နောက်ပြီးတော့အဲ not the gate in အဲ့ဒီနားလေးအဲ့တင်ပြောတာနဲ့ကျွန်တော်တို့ကလဲဘာဆက်မှကိုမရတော့အဲကြောင့်မို့ကျွန်တော်ဒီ RCS ရဲ့ခံရတယ်ဆိုတော့ကျွန်တော်တို့ဒီ match ပြေးလို့ရတာပါနော်
ဘာကြောင့်ဖမ်းနေဆိုတာကိုတော့သူကမပြောနိုင်ပါဘူး။2015ခုနှစ်ရွေးကောက်ပွဲကာလတုန်းကလည်းမိုင်းကန် TMP ဥက္ကဋ္ဌအဖြစ်ဆောင်ရွက်ခဲ့တဲ့သူ့ကို RCSS ကဖမ်းဆီးပြီးမိုင်းကန်မြို့နယ်အတွင်းမှာနိုင်ငံရေးလှုပ်ရှားမှုမလုပ်ဖို့တားမြစ်တာတွေရှိခဲ့ဘူးတယ်လို့မိုင်းအောင်ခမ်းကပြောပါတယ်။မိုင်းကန် TMP ဥက္ကဋ္ဌမိသားစုကိုရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တပ်တွေဖမ်းဆီးထားတယ်ဆိုတော့ TMP ဘက်ကဆွဆွဲချက်နဲ့ပတ်သက်လို့ RCSS SSA တောင်ပိုင်းအဖွဲ့ရဲ့ပြောခွင့်ရသူပမှုခမ်းဆန်ကအခုလိုပြောပါတယ်
မြေပြင်တင်းတွေတော့ကျိတ်စိတ်တော့မတိရောက်ခင်ဗျာဒါပေမဲ့ကျွန်တော်တို့ကိတ်ဒီပိုင်းကို ောက်တော့မရှိဘူးကသူတော့ဒီတော့အုပ်စုချက်တော့သူကနမ်နမ်နဲ့ဗန်ကီတူကလန်ကြားမှာရှိတယ်အဲ့ဆက်မှာစီခုကအဲဒီနေရာယူထားတယ်ခင်ဗျကျွန်တော်တရားကျဲဆက်တော့နောက်ဖက်ချမ်းမှာရှိနေမယ်နောက်စီးရင်ဒီဆိုင်နေတဲ့နေရာတွေဖြစ်တယ်ခင်ဗျကျွန်တော်ပြောချလို့ရှာမှုတွေရှိရင်တက်ဆွဲတာဟာတော့မရှိခင်ဗျအများကြီးရှိတာအဲဒီလိုအပေါင်းပါတယ်ဆိုတော့ဟုတ်ကဲ့ဒီလိုကျတော့တိတ်ဒီပိုင်းစားပြီးတော့မှနောက်လမ်းဘက်ကရှိတာလည်းကားပဲဒီလိုရှိသေးတာပဲရှိတယ်ခင်ဗျ
ရှမ်းပြည်နယ်အတွင်းမှာ RCSS တောင်ပိုင်းအဖွဲ့ဟာရှမ်းမြောက်ပိုင်းအဖွဲ့လို့သိကြတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSP တောင်ပလောင်အမျိုးသားလူမျိုးရေးတပ်မတော် TNL မဟာမိတ်အဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေပါတယ်ဒီအပိုင်းတွေဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်မိုင်းကန်မြို့ပေါ်ကိုစစ်ပြေးဒုက္ခတဲ့ 2,000 လောက်ရောက်ရှိနေပြီးစားနပ်ရိက္ခာအနှွေးတဲ့ခြုံဆောင်ဆရာတွေမလုံလောက်တဲ့အခက်အခဲနဲ့ရင်ဆိုင်နေကြရပါတယ်ခင်ဗျာ
ကုဇော်ဝင်းလိုက်ပြောပြသွားတာပါဆက်လက်ပြီးတော့ရခိုင်ပြည်နယ်ကအခြေအနေကိုကြည့်ကြရအောင်ပါရှင်ရခိုင်ပြည်နယ်အမ်းမြို့နယ်အတွင်းကဒလက်ချောင်းအုပ်အတွင်းကိုစံတင်သွင်းမှုတွေကန့်သက်ထားတာကြောင့်စံရိတ်ခါတင်ယူဖို့ခက်ခဲနေကြရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်တောင်ရလုပ်ငန်းနဲ့တစ်ခုတ်ဝါခုတ်လုပ်ငန်းတွေနဲ့အသက်မွေးဝမ်းကြောင်းရတဲ့ဒလက်အုပ်စုတစ်ခုလုံးအတွက်တော့ဆန်တွေကိုတခြားမျိုးနယ်တွေကအဓိကဝယ်ယူရတာဖြစ်ပြီးအခုလိုဆန်တင်သွင်းတာကိုကန့်သက်ထားတာကြောင့်စားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့လည်းဒေသခံတွေကပြောပါရယ်ဒီအကြောင်းအပြည့်စုံရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင
်ရခိုင်ပြည်နယ်အမ်းမြုံနယ်ကဒလက်ချောင်းကျေးရွာအုပ်စုအတွင်းကိုကုန်းလန်းကြောင်းအတိုင်ဆန်တင်သွင်းယူတာတွေကိုလမ်းမှာရှိတဲ့စစ်ကောင်စီစစ်စေးဂိတ်တွေကဒီလဇန်နဝါရီ3ရက်နေ့ကလေးကကန့်သက်ထားတယ်လို့အန်ဒေတာကန်လူမှုတက်ကြွလှုပ်ရှားသူတူက VOA ကိုပြောပါတယ
်ဟုတ်တယ်ဗျာကျွန်တော်တော်အမျိုးနေဒလန်အုပ်စုထင်းမှာပေါ့နော်အဲဒီဒလန်အုပ်စုထင်းမှာအာဒီအမ်ဖဲကကြူပန်ဖဲကနေပြီးတော့အလှန်ကောရစီတယ်ပေါ့နော်အဲ့ဒီတလဲအုပ်စုကိုတော်တဲ့လှန်ကောတွေရှိတယ်အဲ့ဒီလှန်ကောပေါ်မှာဒေလခံဒီအတွက်အချံတွေရှိတွေပြူခွန်းပိုက်ထားတယ်ပေါ့နော်အဲ့ဒီပိုက်ထားတာကတည်းကဇန်နဝါရီ3ရက်နေ့ကတည်းကပိုက်ထားတယ်ပေါ့နော်အဲနောက်တစ်ခုကတည်းကန်ဆောင်ကြီးပေါ့ရေကောက်ချုံတော့ကန်ဆောင်ကြီးပဲကနေပြီးခဲ့အဲကတော့လှန်ကျက်လေဟင်းလေပေါ့နော်လှန်ချွတ်တဲ့ကျက်လေဟင်းလေအဲ့ဒီကျက်လေပေါ်မှာအာရှမ်းတွေတည်ယူမယ်ချုံတော့ခဲ့အဲ့ဒီဒလဲအုပ်စုကအောက်ဆုံးမှုစီမှာထောက်ခံချက်ယူရတယ်ပေါ့နော်အဲ့ဒီထောက်ခံချက်နဲ့မယာခံနှိုက်ပိုင်ပေါ့နှိုက်တော့တပိုင်နှိုက်ပိုင်ကြည့်တည်ယူခွင့်ရှိတယ်ပေါ့နော်အဲ့ဒီတည်ယူခွင့်ရှိတာကိုကကြူးကိုင်းမှာကကြူးကိုင်းတတော်ပေါ်မှာအာတိုက်စီရေးတွေယူနေတဲ့ရစ်ခမ်းမှာနေပြီးခဲ့ထောက်ခံချက်တွေကိုပြရတယ်ပေါ့နော်အိမ်မှာတည်ယူရတယ်ပေါ့
တောင်မော်ဒေသတစ်ခုဖြစ်တဲ့တလက်ချောင်းကြီးရွာအုပ်စုမှာလူဦးရေ1000ကျော်လောက်နေထိုင်ကြတာဖြစ်ပြီးတစ်ခုတ်ဝါခုတ်နဲ့တောင်ယာစိုက်ခင်းလုပ်ငန်းတွေနဲ့အသက်မွေးဝမ်းကြောင်းနေသူတွေလည်းဖြစ်ပြီးစားဝတ်နေရေးအတွက်ဆန်တွေကိုတော့တခြားမြို့နယ်တွေကအဓိကဝယ်ယူတင်သွင်းနေရတယ်လို့လည်းအန်ဒေသခံတဦးကပြောပါတယ်
တလဲချောင်းမှာကဆန်ထွက်တယ်ဆိုတာဆန်တဘောတွေထွက်တယ်ဆိုတာလုံလောက်တဲ့ရေအုပ်စုမှာလုံလောက်တဲ့ဆန်တဘောတွေမထွက်ဘူးဘုနဲ့သူကအဓိကတောင်ပေါ်မျိုးဖိတ်တယ်တောင်ပေါ်ကြီးဝါတွေဖိတ်တယ်ဘုနောဆုံးပြတ်တယ်ဖိတ်ပါလေတွေကအများကြီးမရှိဘူးဘုနောအာလူတွေကတပေါင်းကျုံနေထိုင်တဲ့နေရာမှာလူတွေတစ်ဆောင်လောက်ပဲဆောဝါနေဖုံလုံလောက်တဲ့စိုက်တူရဲ့ပိုင်းပဲရှိတယ်ပေါ့တန်တဲ့လူတွေကိုးဆောင်ကျော်လောက်ကအာဒီတလဲဆောင်ရဲ့အပြန်ဖက်မှာဝီရတယ်ပေါ့အတိကတည်းကအန်လို့ကကြူကန်လို့ကန်ထုံးကြီးလို့အဲ့ဒီနေရာမှာပဲတွားပြီးဝီရတာရှိတယ
်တောင်ရလုပ်ငန်းကထွက်လာတဲ့ပြီးနံတွေကိုရောင်းချပြီးရရှိလာတဲ့ငွေနဲ့ဆန်နဲ့တခြားလူသုံးကုန်ပစ္စည်းတွေကိုဝယ်ယူနေရတဲ့သူတွေကိုအခုလိုကန့်သတ်လိုက်တာကြောင့်ဒေသခံတွေအတွက်စားဝတ်နေရေးအခက်အခဲကြုံတွေ့နေရတယ်လို့လည်းဒလက်ချောင်းကျေးရွာအုပ်စုအလဲချောင်းကျေးရွာသားတဦးကပြောပါတယ်
အများအားဖြင့်အခုရဒီတောင်ပေါ်လုံးသွားနေရတယ်ပြက်ဝါခုတ်ကြပြီးရဒီဟိုပြင်းခင်းနေစက်ကြတာပါခွေရအဲ့ဒါနဲ့ပဲကျွန်တော်တို့ကဒီမိုးဝပမိုးဝပဆိုတော့ကျွန်တော်တို့ကဒီရတဲ့ခင်းသိနေလေးကိုရောင်းပြီးဒီမိုးစာဝယ်ဖို့ခဏလေးတွေရှိကြပါလေကျွန်တော်တို့မှာဒီအဲ့ဒါတွေကိုကြအများအများကျင်လို့မရပါဘူးအခက်ခဲရှိပါတယ်အခက်ခဲမှာတော့အကုန်ကြီးရဒီအစွက်ရတောင်ကြီးကတော့အင်မတန်အခက်ခဲရှိပါတယ်တောင်ပေါ်လုံးသွားတာတော့အကုန်ကြီးမလုံးဆုံးဘူးလို့ဆိုလို့ရပါဘူး
အဲ့ဒီဒလက်ချောင်းကျေးရွာအုပ်စုဘက်တွေမှာပြီးခဲ့တဲ့နှစ်တွေကလည်းရခိုင်လက်နက်ကင်အေအေနဲ့တမတော်တို့အကြတိုက်ပွဲတွေအတွင်းဒေသခံတွေရဲ့စားနပ်ရိက္ခာတည်ယူခွင့်တွေကန့်သတ်ခံခဲ့ရတာကြောင့်စားနပ်ရိက္ခာပြက်လက်တာတွေကိုကြုံတွေ့ခဲ့ရတာတွေလည်းရှိခဲ့ပါတယ်။လက်ရှိမှာလည်းဒေသခံတွေရဲ့အဓိကအရေးကြီးတဲ့စံတင်သွင်းယူခွင့်ကိုကန့်သတ်ထားတာကြောင့်ဒေသခံတွေအတွက်စားနပ်ရိက္ခာပြက်လက်မှာကိုစိုးရိမ်နေကြပါတယ်။ တလက်ချောင်းကြီးဝအုပ်စုအတွင်းကိုစံသေးခွင့်ကတ်တတ်ထားတယ်လို့ဒေသခံတွေရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းကို BOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူးခင်ဗျာ
ကိုခင်မောင်စိုးမင်းပါရှင်ဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြရမယ်ဆိုရင် Omicron ပိုးကူးစက်မှုတွေကြောင့် American ပြည်ထောင်စုမှာ COVID ရောဂါကူးစက်မှုတွေအမြင့်ဆုံးအခြေအနေကိုရောက်လာဖို့ခံမှန်းနေချိန်မှာပဲရောဂါပိုးရှိမရှိစစ်ဆေးတဲ့ပစ္စည်းလိုအပ်ချက်တွေလည်းမြင့်တက်လာနေပါတယ်။ဒါပေမဲ့လည်းရောဂါပိုးစမ်းသပ်စစ်ဆေးတဲ့ပစ္စည်းတွေဟာလက်တွေ့မှာထိရောက်မှုရှိပါသလား။ကျွမ်းကျင်သူတွေရဲ့အမြင်တွေနဲ့ပတ်သက်လို့ VOA သတင်းတောက် Veronica Belteres Eclair Series ရဲ့သတင်းပေးပို့ထားတာကိုကိုအောင်လွင်ဦးကပြောပြမှာပါရှင
်။နေပညာကျွမ်းကျင်သူဂျော်ဒန်အာဘီနဲ့သူချစ်သူဂျူလီယာဝဲတို့ဟာကိုဗစ်ရောဂါပိုးရှိမရှိမကြာခဏစစ်ဆေးခံလေးရှိပါတယ်
။ We get tested so that we can see our friends without being concerned that
အပေါင်းအသင်းတွေနဲ့တွေ့ရတဲ့အခါရောဂါဖြန့်နေသူဆိုပြီးစိုးရိမ်မှုမလိုအောင်စစ်ဆေးခံတာပါ
။ဂျူလီယာဝဲကတော့အသက်ကြီးတဲ့ဆွေမျိုးတွေစီအလဲပတ်မသွားခင်ချိန်မျိုးမှာကိုဗစ်ပိုးရှိမရှိအလွယ်တကူအိမ်မှာကိုယ်တိုင်စစ်ကြည့်ရပေမဲ့ကျွမ်းကျင်သူတွေကိုယ်တိုင်နှာခေါင်းတိုးပတ်နမူနာယူပြီးတစ်ခွက်ခန့်ကိုပို့စစ်ဆေးတာမျိုးကိုပို့သဘောကျတယ်လို့ပြောပါတယ်။2020ပြည့်နှစ်မှာသူတည်သူတွေရဲ့လေးလာတွေ့ရှိချက်အရကိုဗစ်ရောဂါလက္ခဏာရှိသူတွေကိုယ်ပါတာမြင်မြင်ဆန်းဆန်းနဲ့အလွယ်တကူစစ်ဆေးနိုင်တဲ့အန်တီဂျင်နီးယာတစ်ခွက်ခန့်မှာ48နာရီကြာစစ်ဆေးရတဲ့ PCR စနစ်လောက်တိကျမှုမရှိတာတွေ့ရှိထားတာပါ။ဗာဂျီးနီးယားတက္ကသိုလ်ကစေဘက်ဆိုင်ရာအမှုဇီဝပညာဌာနတွဲဖက်ညွှန်ကြားမှုအလက်ဇန်ဒရာပရိုက်ဆန်ကလည်း PCR စနစ်နဲ့စစ်ဆေးမှုကရလာတဲ့အဖြေကပိုတိကျတာတွေ့ရတယ်လို့ပြောပါတယ်
။ We directly compared the Binax Now antigen test to the gold standard PCR test.
Binax Now antigen နဲ့စံချိန်မီ PCR စစ်ဆေးမှုတွေကိုရှင်ကြည့်တဲ့အခါမှာ antigen နဲ့စစ်တာကကိုဗစ်ကူးစက်ခံရသူတွေရဲ့20ရာခိုင်နှုန်းမှာအပြေလွဲနေတာတွေ့ခဲ့ရပါတယ
်။ရလတ်မြန်မြန်ဆန်းဆန်းသိနိုင်တဲ့အန်တီဂျင်နဲ့စစ်ဆေးမှုတွေဟာ Omicron COVID ပိုးသစ်ကိုစစ်ဆေးရမှာထိရောက်မှုရှိမရှိဆိုတာကိုတော့ခိုင်မာတဲ့အထောက်အထားအချက်လက်တွေမရှိသေးပါဘူး။ဒါပေမဲ့လည်းစိတ်ချရတဲ့အဖြစ်မျိုးရအောင်သတိထားစောင့်ရနေတဲ့နည်းလမ်းတွေလည်းရှိပါတယ်။ American ပြည်သူ Johns Hopkins တက္ကသိုလ်ကကူးစက်ရောဂါဆိုင်ရာကျွမ်းကျင်ပညာရှင်ဒေါက်တာ Robert Bollinger ကတော့ယောဂလက္ခဏာရှိတယ်ဆိုရင်တစ်ချိန်မကစစ်ဆေးကြည့်ဖို့တိုက်တွန်းထားပါတယ်
။ If you're testing while you're symptomatic and you have a bad cold symptoms
ယောဂလက္ခဏာရှိနေတယ်ပြင်းထန်တဲ့အေးအေးမြေယောဂလက္ခဏာမျိုးတွေလည်းရှိနေမယ်ဆိုရင်ခန္ဓာကိုယ်မှာဗိုင်းရပ်စ်ပိုးတွေအများပြားရှိနေတဲ့အတွက်ဒီလိုအချိန်မှာစစ်ဆေးကြည့်တဲ့အခါရလက်ကတိကျလေးရှိပါတယ်။အပြေမြန်မြန်ဆန်းဆန်းသိနိုင်အောင်အချိန်ချင်းစစ်ဆေးဖို့လည်းကျွန်တော်တို့တိုက်တွန်းလေးရှိပါတယ်။အန်တီဂျင်နဲ့တစ်ကြိမ်စစ်ပြီးသွားပေမဲ့နောက်ထပ်24နာရီကနေ36နာရီလောက်မှာထပ်စစ်တာမျိုးလုပ်နိုင်ပါတယ
်ကယ်လီဖိုးနီးယားတက္ကသိုလ်ကကူးစက်ရောဂါကျွမ်းကျင်ပညာရှင်ပမောက်ကဒေါက်တာပီတာချင်ဟောင်းကလည်းကိုဗစ်ပိုးရှိမရှိကိုယ့်ဘာသာစစ်ဆေးတဲ့နေရာမှာနှာခေါင်းတိုးပတ်နမူနာကိုစနစ်တကျယူရဖို့လိုတယ်လို့ပြောပါတယ
် Depending on the platform you swab at least
စစ်ဆေးတဲ့အမျိုးအစားပေါ်မူတည်ပြီးတိုးပတ်နမူနာကိုတစ်ဖက်10ချိန်လောက်ကြည့်ရပါမယ်ပြီးရင်တော့ဘူးထဲကိုထည့်အချိန်မှတ်ရပါမယ်အချိန်စောပြီးကြည့်မိရင်ပိုးကင်းစင်တယ်ဆိုပြီးအပြေမားတတ်တယ်လို့နောက်ကျရင်လည်းဓာတ်ပြူတဲ့ပုံစံမှာထိခိုက်တတ်ပါတယ
်သမ္မတဂျိုးဘိုင်ဒန်ဆိုရတော့အမေရိကန်မိသားစုတွေအတွက်ကိုဗစ်ရောဂါပိုးစစ်ဆေးပစ္စည်းတန်း900ဖြန့်ဝေဖို့ကတိပေးထားပြီးဒေသနာဆိုရတွေကလည်းစစ်ဆေးစကန့်တစ်တွေဖွင့်လှစ်ဖို့ပြင်ဆင်နေကြပါတယ်ဗီဂျီးနီးယားပြည်နယ်အာလင်တန်ခရိုင်အများပြည်သူဘေးကင်းလူမျိုးဌာနပြောခွင့်ရဟန်နာဝင်းနဲ့တို့လိုတာဝန်ရှိသူတွေကလည်းလိုအပ်ရင်ယောဂပိုးရှိမရှိစစ်ဆေးရဖို့တိုက်တွန်းနေပါတယ
် Still caution our residents
ယောဂပိုးရှိသည်ဖြစ်စေမရှိသည်ဖြစ်စေကိုဗစ်ရောဂါကူးစက်မှုတွေကိုဟန့်တားနိုင်ဖို့လိုအပ်တဲ့အစီအမံတွေကိုလိုက်နာကြဖို့ကျမတို့ရဲ့ပြည်သူတွေကိုရောကမ္ဘာတစ်လွှားကပြည်သူတွေကိုပါသတိပေးနေရတာပါဒါတွေကတော့ထိတွေ့ဆက်ဆံမှုတွေကိုရှောင်ချဖို့ကိုမိသားစုဝင်မဟုတ်တဲ့သူတွေရှိတဲ့အဆောက်အုံတွေနဲ့အခန်းတွေမှာနှာခေါင်းစည်းဝတ်ကြဖို့အရေးကြီးဆုံးကတော့ကာကွယ်ဆေးထိုးကြဖို့ပ
ါအမေရိကန်မှာအခုကကိုဗစ်ရောဂါကူးစက်မှုတွေရဲ့98ရာခိုင်နှုန်းဟာ Omicron ပိုးကူးစက်ခံရသူတွေဖြစ်ကြောင်းရောဂါကူးစက်မှုထိန်းချုပ်ရေးနဲ့ကာကွယ်တားဆီးဌာန CDC ကြီးကပေါ်ထူးနေမှာပဲပြောဆိုထားတာပါ Omicron ပိုးကြောင့်အမေရိကန်မှာကိုဗစ်ရောဂါကူးစက်မှုတွေဟာဇန်နဝါရီလ19ရက်နေ့လောက်မှာအမြင့်ဆုံးအဖြစ် 1.2 သန်းထိရှိလာနိုင်ပြီးတဖြည်းဖြည်းပြန်လျော့ကျလာမယ်လို့လည်း Washington တက္ကသိုလ်ကသတိသေးခန့်မှန်းထားကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း
Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
ဇန်နဝါရီလ23ရက်ကြာသပတေးနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်နေ့နဲ့6နာရီခွဲပါပြီရှင်မကြာခင်မှာတော့သတင်းကောင်းမျှော်လင့်ချက်တွေရှိမလားဆိုတော့ဥကျော်ဇန်သာရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့ရှိပါတယ်အဲ့ဒီနောက်မှာလဲလူထုနဲ့ဇန်မာရေးအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာတော
့နှစ်ပေါင်း50ကျော်ကြာခဲ့ပြီပေါ့နော်ဒီ performance ကိုသုံးစွဲနေတာ50 60လောက်ရှိခဲ့အဲ့ဒီမှာသူ့ရဲ့နောက်ဆက်တွဲပြဿနာသည်ညံများဆာဆာမရှိဘူးနှစ်ပေါင်း50ကျော်ကြာခဲ့ပြီပေါ့နော်ဒီ performance ကိုသုံးစွဲနေတာ50 60လောက
်ဒါကတော့ metformin နဲ့ကြောက်ကက်ယောဂအကြောင်းဆွေးနွေးတင်ပြထားတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါအားကစားကဏ္ဍကိုလည်းထုတ်လွှင့်မှာပါအခုတော့ဥကျော်ဇန်သာရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါရှင်ကုန်ဆုံးခဲ့တဲ့2022ခုနှစ်အတွင်းသတင်းမီဒီယာတွေမှာအထူးသဖြင့်မြန်မာနိုင်ငံကသတင်းဆိုးတွေနဲ့ပြည့်နှက်နေခဲ့ပါတယ်။လာမယ့်နှစ်မှာကောသတင်းကောင်းတွေများထွက်ပေါ်လာနိုင်ပွဲရှိပါသလား။ VOA မြန်မာပိုင်းကသတင်းသမားနှစ်ဦးဖြစ်တဲ့ဦးတင်မောင်တန်းနဲ့ဦးကျော်စန္ဒာတို့တုံသက်ဆွေးနွေးထားပါတယ်ရှင
်။ဆောက်တော်မန်2023တုန်းကတော့ပွင့်မင်းလင်းပြောကြစို့ဆိုရင်ကျွန်တော်သတင်းစိုးတွေကြီးပဲရေးခဲ့ရပါတယ်။တိုက်ပွဲသတင်းတွေ၊ဖမ်းဆီးတဲ့သတင်းတွေ၊ထောင်ချတဲ့သတင်းတွေ၊စီးတဲ့သတင်းတွေအကုန်လုံးအနှိမ့်ထိုင်ုံသတင်းတွေကြီးပဲလို့ဆိုရတော့ရ။ဖြစ်နိုင်ရင်တော့2022မှာအဲ့လိုအဖြစ်မျိုးကလွတ်ပြီးတော့သတင်းကောင်းလေးပါလေရေးရင်တော့ဗောရ။ဥပမာဖြစ်စီးပွားရေးတိုးတက်ဖွံ့ဖြိုးတာတို့ညဉ့်ဉန်းရေးရတာတို့ပြည်သူတွေပျော်ပျော်ရွှင်ရွှင်သူတို့ဆန္ဒကိုဖော်ထုတ်ပြီးတော့မေဆန္ဒပေးကြတာတို့ပါလို့ဆရာဘယ်လိုမျှော်လင့်လဲဆရာအဲ့လိုဟာမျိုးရရလိမ့်မယ်လို့ထင်သလား
ကြားကျင်တာရဲ့ကြားသင့်တာရဲ့ကြားနေတာရဲ့ကြားနိုင်တာရဲ့ဒီမျိုးပဲပြောရမှာပေါ့ဆရာအဲ့ဒီကျမ်းမှာမကြားနေတာဆက်ပြီးတော့ကြားမယ်သဘောရှိမယ်ထင်ပါတယ်ဆရာနော်ဖန်စီထောက်ချတာတွေဆက်လက်ပြီးတော့ဆန္ဒပြနေကြတာပြည်သူခုခံရေးတပ်ဖွဲ့လို့ပျောက်ကြားသဘောတိုက်ခိုက်နေကြတာတွေကလည်းဆက်လက်တိုက်ပွဲဝင်နေကြလိမ့်မယ်တိုင်းသားတွေနဲ့ဒီနေ့ပွဲဆောက်ဖို့တောင်းအများကြီးခက်လိမ့်မယ်။ဘာကြောင့်လဲဆိုတော့အခုလိုငြိမ်းချမ်းရေးတိုးချဲ့မယ်လို့အာဆီယံအထူးကိုယ်စားလှယ်ကိုပြောလိုက်တာကတဖက်စစ်မျက်နှာမှာရန်နာထားပြီး PDF တွေကိုချေဖို့အတွက်လောက်တာဖြစ်တဲ့အတွက်ကြောင့်မလို့တိုင်းသားတွေဘက်ကလည်းစဉ်းစားလာမယ်လို့ကျွန်တော်ထင်ပါတယ
်။ဒီလိုအခြေအနေတင်းမာနေလို့အနာသိငယ်စစ်ကောင်စီအတွက်ကောဘာများအကျိုးပိုထုမလဲဆိုတာကျွန်တော်စဉ်းစားမိရဆရာ။သူတို့ရဲ့ interest ကဘာရှိလဲလို့ဆက်လက်နေတော့
နိုင်ငံရေးလို့ပဲယူဆရတာပေါ့နော်ဆရာအထူးသဖြင့်ဟိုကျွန်တော်တို့ဒီအကူပြောင်းနေမှာဂျုံကတတ်တဲ့အတိုင်းပဲအာနာလက်လွတ်ဆုံးရှုံးရတဲ့အခါမှာအာလာလက်လွတ်ဆုံးရှုံးရတဲ့အဖြစ်နဲ့နေဖို့ခက်တာတက်ကောင်းဆောင်တွေပေါ့တက်ထွက်ကောင်းဆောင်တွေပေါ့အထူးသဖြင့်ကြက်ခိုင်ဖွံ့ဖြိုးရေးပါတီကအဲ့ဒီလိုဖြစ်နေမယ်လို့ကျွန်တော်ထင်တယ်အာနာတော်မှပဲမရဘူးပဲမယ်လို့နိုင်ငံရေးအနေနဲ့လှုပ်ကြတဲ့တချို့ပါတီငယ်လေးတွေကလည်းသူတို့အတန်လေးတွေသူတို့ပါချင်တာပေါ့ဒါကြောင့်မလို့အာနာသိန်းတဲ့အဖြစ်ကိုရှေ့ရှုသွားတဲ့ဟာဖြစ်လာတယ်အစောတည်းကလည်းဘုဂျုံမူကြီးမင်းအောင်လိုက်ကဩဂတ်မှာကျင်းပတဲ့ပင်လုံးညီညာရေးညီလာခံမှာပီယာစနစ်ကိုသွားဖို့ဒီပါတီပြောလာတယ်ဒါတွေအားလုံးဟာတက်နဲ့ပေါင်းပြီးတော့အာနာရယူရေးမဟုတ်ဘူးဆိုရင်တော့အာနာနဲ့ပို့ပြီးနှိစက်သွားနိုင်အောင်ကြိုးပမ်းချက်ပါပဲဒါကအဓိကကြားလိုက်မယ်ဖြစ်နေပြောမပြတဲ့ချက်တစ်ချက်ကတော့မိမိပေါ်မှာအေးအေးယူလာပြီးနိုင်ငံကခုံယုံတင်မှာကိုကြောက်တဲ့အတွက်ကြောင့်ကာကွယ်လူတို့ကြောက်စိတ်ပေါ့ဒါကလည်းထုတ်ဖို့မပြောတဲ့အချက်တစ်ချက်အနေနဲ့ပါပဲလို့ကျွန်တော်ကတော့ဒီလိုထင်တယ်ဆရာကြီ
းကြား
ဘူးလို့ထင်တယ်ဆရာ
သူတို့ကဒီလိုဆက်လုပ်နေလို့ကခုနကဆရာပြောခဲ့တဲ့အာနာမရဘူးတဲ့လူတွေအာနာရကျင်တာတို့သူတို့အနေနဲ့အာနာဆွန်းဆွန်းရတာကိုပြန်လဲလူကျင်တာတို့အဲ့ဒီဆန္ဒတွေကောင်းကောင်းမွန်မွန်နဲ့ပြည့်မြောက်ပါမလားနောက်ပြီးတော့နိုင်ငံတကာရဲ့အရေးယူခံရမှာကိုလို့လည်းပဲအာနာကမစင်ပြတော့ဘူးဆိုလို့ကောတစ်သက်လုံးနေလို့ရမှာလားတစ်ချိန်ချိန်မှာအပြောင်းလဲဖြစ်လာမှာပေါ့ဆိုတော့ဒီချိန်မှာအဲ့လိုသူတို့ပို့ပြီးတော့တင်းကျပ်နေခြင်းအပြင်သူတို့ဘက်ကိုကောင်းကျိုးတဲ့ဆိုးရွားတာပြန်ဖြစ်တယ်လို့တွေးရင်လည်းတွေးစရာဖြစ်မနေဘူးလား
ဟုတ်တယ်ဆရာရဲ့ဟိုသူတို့ဘက်ကကြည့်တဲ့အခါကျတော့သူတို့ကဒီလောက်ထိစတင်ခံရမယ်လို့မထင်ထားဘူးအခုအချိန်ထိလည်းသူတို့ကိုထောက်ခံနေကြတယ်လို့ထင်နေတဲ့ ပုံကိုရရတဲ့အများကြီးရှိသေးတယ
်ဟုတ်ရလားဆရာအဲ့ဒီကိစ္စတကယ်သူတို့ထောက်ခံနေလို့သူတို့တကယ်ပဲထင်နေရုံလားကူကြီးသူဆိုတော့သူတို့ဟာတိုင်းပြည်ရဲ့အခြေအနေမှန်နဲ့အလန့်ဝေးနေတယ်လို့ပြောမလားပဲ
အခြေအနေမှန်နဲ့တကယ်အဖြစ်တည်နေအလန့်ဝေးနေတာ2015မှာလည်းကျွန်တော်တို့ကြားခဲ့ရတယ်အဲ့ဒီချိန်တော့ဝင်းကြီးစင်တဲ့နီးစပ်တဲ့ပုံကိုတယောက်ကပြောပြတာဆိုလို့ရှိရင်တော့နိုင်ငံခြားခီးတစ်ခုသွားနေတဲ့အချိန်မှာသူတို့ကတေချာပေါက်နိုင်မယ်ဆိုပြီးတော့မနေ့ကမနေ့ကမှစုံကြအောင်ဆိုပြီးပေးပေးတဲ့နေ့မှာဝန်ကြီးတော်ကအဲ့လိုပြောခဲ့တယ်။တောင်းနေကြတော့မနေ့စာတော့ဆင်းပြီးမစားနိုင်ရှာတော့ဘူးလို့ပြောတယ်။နော်ပျော်ပျော်ပါးပါးစားကြမယ်ဆိုပြီးတော့ပေါ့အောင်ပွဲခံကြမယ်ဆိုပြီးတော့။တန်တဲ့ချိန်ကြီးဟာသူတို့ဘေးမှာဝန်းရံနေကြတဲ့လူတွေကကြောက်ပြီးတယ်။နော်အားတဖြည်းဖြည်းနဲ့ဖြစ်သွားမှာပါ။အဲဘုကြုံကြီးတို့ထောက်ခံနေကြပြီဆိုတဲ့လူတွေကအများစုဖြစ်နေကြတယ်ပေါ့နော်သူတို့ဘေးမှာဒီလိုလူတွေနဲ့ပဲရွေးပြီးပေါင်းတလားလို့တောင်းပြောရမလို့တောင်းဘူး။သူတို့ဖြစ်နေတယ
်။ဟုတ်ပါဟုတ်ပါနိုင်ငံတကာကတော့ပြန်လဲသိမြရေးနှစ်ဖက်ဆွေးနွေးညှိနှိုင်းဖို့ဆိုတာဟာအဓိကထားပြီးတော့ပြောနေကြပါတယ်ဒါဟာသိဖြစ်စင်းတဲ့ကိစ္စပေါ့လေအကောင်းဆုံးအဖြေရှာနည်းရယ်ကျိုးအာဖရိကနိုင်ငံတွေမှာလည်းပဲကုလသမဂ္ဂတို့ကြောင်းဝင်ပြီးတော့ကိုစစ်စစ်ရေးတွေလုပ်ပေးနေပြီကျွန်တော်စီမှာဘာကြောင့်မဖြစ်နိုင်ဘူးလဲစဉ်းစားကြည့်တဲ့တင်တစ်ချိန်ထဲမှာနိုင်ငံတကာဒီအတွက်တွန်းအားပေးနေကြတယ်အဓိကအာဆီယံကပဲခြေတန်းတင်ပြီးတော့တွန်းနေကြတာပေါ့ဆရာနိုင်ငံတကာကအခုအာဆီယံတောင်းဆိုထားတဲ့တဘတ်ငြိငါးချက်ကိုလည်းပဲစစ်ကောင်စီဘက်ကလက်မခံတော့ဆင်တူးတာဖြစ်နေတယ်။ဟိုဟွန်ဆန်းရောက်လာတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်သူကလည်းဗာမားစစ်တူးပြီးဆောင်ရွက်နိုင်ခဲ့တယ်လို့ဆရာကြားမိတယ်သုံးသပ်မိတယ
်။စစ်ကောင်ဆောင်ဒီမှာကတော့သူတို့လုံးပဲအစီအစဉ်ရှင်းရှင်းလင်းလင်းရှိထားပြီးသားလို့ကျွန်တော်ကတော့ဒီလိုထင်တယ်။အဲ့ဒါကတော့ NLD ကောင်ဆောင်တွေကိုအချင်းချလိုက်မယ်။ပြာစနစ်သွားမယ်ပုံဖော်မယ်အဲအဲ့ဒီလိုအစ်စ်ကြလို့ရှိရင်တော့အာဆီယံအထူးကိုယ်စားလှယ်ကညှိနှိုင်းရွှေ့နှွေးပေးပါဆိုတာမျိုးအဲသူကလုပ်နိုင်တယ်ပေါ့နော်ဆိုတော့မဟာဗျူဟာတစ်ခုလုံးကလည်း2010တုန်းကလိုပဲနော် NLD ခေါင်းဆောင်တွေကိုအချင်းချခြင်းအဖြစ် NLD ဟာသူ့ဘာသူသပိတ်မောက်ပြီးတော့သူတို့လုပ်ပဲပြာစနစ်နဲ့ရွေးကောက်ပွဲတွေမှာဘုံဝဲအောင်လို့နော်ဒါကတော့တရားမဝင်ကြေညာတာတဲ့သူစိတ်နဲ့သူမဝင်ဘူးဆိုရင်သူတို့တော့ပူကောင်းနေဆိုရဲအတွက်ချက်ချက်တွေကလည်းသူတို့မှရှိပြီးသားလို့ကျွန်တော်ကတော့ထင်တယ်။
ဒါပေါ့အဓိကတော့သူတို့အဲ့ဒါကိုမျှွန်မှန်းထားမှာပေါ့လေ
။ဒါပေါ့အဲ့တော့ခုနပြောတဲ့အာဆီယံသဘောတူညီချက်ကိုကျွန်တော်တို့ကလက်ခံပါတယ်လုပ်ပါတယ်ဆိုတာကလည်းအချိန်ကာလမိမိဘက်ကခြေလှမ်းနေအတော်တန်ပြည်ပြင်းသွားပြီဆိုလို့ရှိရင်အဲ့ဒါနောက်ထပ်ဆက်လာမှာပေါ့နော်။ဒါကိုဘလို့တားဆီးမလဲဆိုလို့စစ်လာထချက် NUG နဲ့အတိုက်ခံအင်အားစုမှရှိပြီလားစပြီးပြောနေပြီလားဒီဥစ္စာကိုအာဆီယံနေကိုပြောနေပြီလားအမေရိကန်နိုင်ငံကြီးဝန်ကြီးတွေနော်ဆွေးနွေးတဲ့ထဲမှာပါနေပြီလားဒါတော့ကျွန်တော်တို့မသိရဘူ
းအဲစစ်ကောင်စီဘက်ကတွေ့ထားပါလေသူတို့စင်ထားရ
ဲ့ဒါကတော့ကျွန်တော်တို့ကသူစဉ်းစားထားတယ်လို
့မှန်ဆကြည့်ရပါလေအဲ
ပတ်စပြီးသုံးသပ်ကြည့်ရတာပေါ့နော်အချက်လက်တော်ရဖို့ဆရာလည်းသိတဲ့အတိုင်းပဲကျွန်တော်သတင်းသမားတွေအတွက်လည်းတက်ခသတင်းရဖို့ဆိုတော့တော်တော်လေးခက်ခဲပါလေ
။ဟမ်ဒါပေမဲ့ကျွန်တော်အဲ့လိုလုပ်လာရင်တော့သူတို့စင်ထားတဲ့အကွက်ကိုပြည်သူကလက်ခံမှာမလား။ NLD ကိုလုံးဝမဝင်စီခြင်းဘူး။ဘေးဖယ်လိုက်တဲ့ဆိုကြပါအောင်တော့ဆိုမဲ့ပြည်သူလူထုကဒီမိုကရေစီလိုချင်တဲ့လူအများစုကအခုလောလောဆယ်မှာ NLD ကိုပြန်လဲအာဏာအနှင်းရေးအတွက်တိုက်ပွဲဝင်နေရတာမဟုတ်ဘူးကျွန်တော်သိတာကတော့သူတို့ဒီမိုကရေစီဆုံးဆုံးသွားတယ်အထူးသဖြင့်လူငယ်တွေဟာသူတို့ဘဝလုံးဝလမ်းပိတ်သွားတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဒီမိုကရေစီကြီးတွေလုံနေကြတာဆိုတော့ပြည်သူတွေကျင်းပ်ပတ်မလားအဲ့ဒီတွေကသူတို့လုံလိုက်
တာဒါပဲကျင်းပ်ပတ်ပဲဆရာရေပြည်သူအများစုကဘလုံးမှစစ်တပ်နဲ့စစ်တပ်ဦးဆောင်တဲ့နိုင်ငံရေးပါတီတွေကအားရရလာတာကိုကျင်းပ်လက်ခံနိုင်ကြမှာမဟုတ်ဘူးကျွန်တော်တို့ဂေါ်လာပေါ်ရတွေမှာ2020အောက်တိုဘာလတုန်းကသူတို့လေ့လာသွားခဲ့တယ်ဒေါန်ဆန်းစုကြည်ပေါ်ပြည်သူလူထုယုံကြည်ပူက82ရာခိုင်နှုန်းရှိတယ်ဒါကမဲပေးတဲ့ချိုးထက်ကုန်များနေရာခိုင်နှုန်းအင်မတန်ကြီးမားပါတယ်ဒေါန်ဆန်းစုကြည်ပေါ်ယုံကြည်မှုပေါ့နော်ဆိုတော့ဒေါန်ဆန်းစုကြည်ကိုခြံလက်ပြီးတော့စစ်တပ်ကပဲဖြစ်စေဒီမိုကရေစီအင်အားစုတွေကပဲဖြစ်စေဆောင်ရွက်လို့မြန်မာနိုင်ငံကြီးကမရနိုင်ပါဘူးငင်းကြံကြီးခရီးစဉ်ကိုလည်းသွားလို့ရမှာမဟုတ်ပါဘူးဒါကတော့ကျွန်တော်နေခဲ့တဲ့ကာလတွေအတွင်းနဲ့ပြည်သူတွေနဲ့စကားပြောတယ်အစိုးရဝန်ထမ်းတွေနဲ့စကားပြောတယ်เนาะကျွန်တော်လူပေါင်းမျိုးပေါင်းစုံနဲ့စကားပြောရင်းနဲ့ဒါကျွန်တော်ဖြစ်မြင့်ချက်ဖြစ်လာတာပေါ့เนาะကျွန်တော်တို့ကျွန်တော်ကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေ
ဒါကျွန်တော်နဲ့မပတ်သက်ဘူးလူတို့ရဲ့သဘောထားပဲကြာ
အဲ့လိုအခြေအနေမျိုးမှာစစ်ကောင်စီကသူတို့အစီအစဉ်တိုင်းရွေးကောက်ပွဲလုပ်မယ်ရွေးကောက်ပွဲလုပ်မယ်လဲဆိုတာလဲသူတို့ရဲ့2020နှစ်တောင်မဟုတ်ပါဘူး23 August ဆိုတော့23ရက်သုံးမှုနှစ်ပုံကုန်ပြီပေါ့အဲ့ဒီအချိန်မှာမှလုပ်မယ်ဆိုတော့အဲ့ဒီလုပ်လာတဲ့ရွေးကောက်ပွဲကလည်းဘယ်လိုပြီးတော့ credibility ရှိရမလဲသိကုန်တက်ရှိတဲ့ရွေးကောက်ပွဲဖြစ်ပါမလဲနိုင်ငံတကာရောလက်ခံပါမလားပြည်သူလည်းလက်မခံဘူးဆိုတော့တိုင်းပြည်အခြေအနေကတော့ဒီလိုပဲဆက်သွားနေအောင်လားဒါဆိုရင်ကြီးပဲပေါ့ဆရာ
အမှန်ပဲဆရာဆိုရင်တလို့ကျွန်တော်လည်းဆိုရည်ဒီတိုင်းသွားလို့တော့မဖြစ်သိနားလဲကြတဲ့စီးပွားရေးသမားတွေအလုပ်လုပ်လို့မရဘူးဆိုတာကိုသိသွားကြတဲ့စီးပွားရေးသမားတွေလည်းအများကြီးရှိတယ်ဒါပေမဲ့အခုလိုပေါင်းစားလို့ရနေတဲ့စီးပွားရေးသမားတွေကလည်းငါဘုံချုပ်ရပါတယ်ဖြစ်သွားမှာပါဆိုပြီးဒါတွန်းကြမဲ့ဒုက္ခရလည်းအများကြီးရှိနေပြည်တယ်မှာပါဆိုတော့ကျွန်တော်တို့နားလည်ထားချက်အရာပေါ့နော်တနင်္သမားတယောက်အနေနဲ့ပြောရရင်တော့မြန်မာနိုင်ငံကဒီတိုင်းဆက်သွားလို့လူရဝင်တဲ့နိုင်ငံတနိုင်ငံဖြစ်ဖို့အင်ပါတန်ဖြစ်ပါတယ်ပညာရေးစီးပွားရေးတဲ့အရေးကိစ္စတွေအကုန်လုံးအခုဆိုလို့ရှိရင်ကျွန်တော်ဆရာဝန်တန်ရဲ့ချင်းတွေကလည်းသိရတာဆိုလို့ရှိရင်အဲကျမရေးဝန်ကြီးဌာနရဲ့ပုံမှန်အလုပ်တွေကိုလုပ်ဖို့ဆိုတာအင်ပါတန်ကိုခက်ခဲတယ်အခြေအနေကိုရောက်နေတယ်ဒီတိုင်းတိုင်းဒီကဒီတိုင်းဆက်သွားလို့ကတော့မဖြစ်နိုင်ဘူးဒီကောင်းဆောင်မှုနဲ့သွားလို့ကတော့မဖြစ်နိုင်ဘူးဒီပဲဖြစ်တယ်ဆရာကြီ
းဟုတ်ကဲ့ကျွန်တော်စတောင်းတာတစ်ခုပဲရှိပါတယ်ဗျာနိုင်ငံတကာအနေနဲ့မြန်မာပြည်သူတွေကိုစာနာမှုအကူအညီတွေဘဝအခက်အခဲတွေကြားရမှာတော့လူလူကူထောက်ပံ့ကူညီနိုင်ကြပါစေလို့ပဲစတောင်းရမှာပါဆရာ
ဟုတ်ပါတယ်ဆရာမကြခင်ကဒီအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံကြီးဝင်ကြီးပြီးတော့ကမ္ဘောဒီးယားဝင်ကြီးချုပ်သွားတဲ့အခါမှာရလာတဲ့အထက်မှာဆိုလို့ရှိရင်တော့ဒီလူသားချင်းစာနာထောက်ထားမှုကိုဘယ်လိုဆောင်ရွက်ကြမလဲဆိုတဲ့ဆွေးနွေးပွဲဝိုင်းလေးရတော့ပြင်သွားတဲ့သဘောမျိုးကျွန်တော်တို့တည်နေမှာကြားလိုက်ရတာပေါ့နော်ဆိုတော့ဒါလေးပုံမှာဆက်ပြီးတော့လုပ်ကင်သွားနိုင်ရမယ်ဆောင်ရွက်သွားနိုင်ကြမယ်ဆိုရင်တော့အနည်းဆုံးကြက်တဲ့ကြုံရတာလေးတက်လာတာပေါ့ဒါပေမဲ့တကယ်ပြဿနာကြီးတွေကိုတော့အားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးမလုပ်နိုင်ဘူးဆိုရင်ဘုရားပြာရှေ့ရောက်နိုင်ဖို့အကြောင်းမရှိပါဘူ
း။ဦးချက်စန်းသားရဲ့မြမရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင်။တရင်သမားနှစ်ဦးဖြစ်တဲ့ဦးတင်မောင်တန်းနဲ့ဦးကျော်စန်းသားတို့တုံးသက်ဆွေးနွေးထားတာပါ။အခုတော့လူထုနဲ့ကျမရေးအစီအစဉ်ကိုတင်ဆက်မှာပါရှင်။Metformin ကြောင့်ဒီကြောက်ကပ်ပျက်စီးတယ်ဆိုတာဟာမှားရွေးတဲ့အယူအဆတစ်ခုသားဖြစ်ပြီးတော့ဒီဆေးဟာစီးချိုဝေနာရှင်တွေကိုအကျိုးကျေးဇူးများစွာရရှိစေနိုင်တဲ့အကြောင်းဒေါက်တာတန့်စောကဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ရှင
်စီးချိုယောဂဝေနာရှင်တွေဟာmetformin လို့အပြည့်ရတဲ့စီးချိုဆေးနဲ့ရင်းနှီးပြီးသားဖြစ်ကြမှာပါ metformin စီးချိုဆေးကိုအမျိုးအစားနှစ်စီးချိုဝေနာရှင်တွေမှာပထမဆုံးအနေနဲ့ပေးသင့်တဲ့စီးချိုဆေးဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကသတ်မှတ်ထားကြတာဖြစ်ပါတယ်စီးချိုဝေနာရှင်တို့မှာတော့ metformin တောက်ရင်ကြောက်ကပ်ပျက်စီးနိုင်တယ်ဆိုတဲ့အယူအဆမှားတစ်ခုပြန့်နှံ့ရောက်ရှိနေပြီးအခုလိုမှားယွင်းတဲ့အယူအဆဖြစ်ပေါ်လာတာဟာအကြောင်းနှစ်ချက်ကြောင့်ဖြစ်နိုင်တယ်လို့အထူးရောဂါအထူးပုဆရာဝန်တဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကတုံ့သက်ပြပါတယ
် metformin တောက်ရင်ကြောက်ကပ်ထိခိုက်ပျက်စီးမယ်ဆိုတဲ့အယူအဆကဘလို့များပေါ်လာလဲဆိုပြီးဆရာကစဉ်းစားမိတာပေါ့เนาะအဲ့တော့ပထမဓမ္မတိအချက်ဘာဖြစ်လို့ metformin ကကြောက်ကထိခိုက်တယ်လို့ယူဆကြတယ်လဲဆိုရင်ကြောက်ကထိခိုက်ပျက်စီးတဲ့သူတွေမှာဆရာဝန်တွေက metformin ကိုရက်ခိုင်းတယ်เนาะဥပမာဆိုလို့ဆရာတို့သွေးထဲမှာစစ်လိုက်တယ် creatinine တက်ကိုစစ်လိုက်တယ်ကြောက်ကရဲ့လုပ်ငန်းဆောင်တာစစ်လိုက်တဲ့အခါမှာကြောက်ကရဲ့စစ်ထုတ်မှုနှုန်းက50အောက်ရောက်နေတယ်ဆိုလို့ရှိရင်ဆရာတို့ကဒီ metformin ကိုရက်လိုက်တယ်အဲ့ဒီအခါမှာလူနာကဘလို့သဘောပေါက်သွားလဲဆိုဟာဒီ metformin ကြောင့်မလို့ကြောက်ကထိခိုက်သွားတယ်ဖြစ်နေဒါကြောင့်မလို့ကြောက်ကအားနေတော့ဆရာတွေက metformin ကိုရက်လိုက်တယ်လို့ပထမအနေနဲ့ယူဆတိုင်တာရှိတယ်။နောက်တစ်ချက်က CT ရိုက်တဲ့အခါမှာเนาะ CT တမ်းမှန်ရိုက်တဲ့အခါမှာဆရာတို့က dice ထိုးရတယ်။ထိုးရတဲ့အခါမှာ metformin ကိုကြိုပြီး2ရက်လောက်ရရတယ်။ဘာလို့ဆိုရင် metformin တောက်တဲ့လူတွေမှာဆရာတို့က dice ထိုးရင်ကြောက်ကထိခိုက်နိုင်ကြီးပိုများလို့ဆိုပြီးတော့ဆရာတို့က metformin ကိုခဏရရတယ်။အဲ့တော့metformin ကိုရက်ထားပြီးမှဆရာတို့က CT ရိုက်မယ်ဆိုတဲ့အခါမှာလူနာဟာ metformin ဒီကြောက်ကပ်ကိုထိခိုက်တယ်ဒါကြောင့်မလို့ဒီဈေးထိုးတဲ့အခါမှာရက်လိုက်ရတယ်ဆိုပြီးတော့ဒီလိုမျိုးလေးတွေပေါ်လာတယ်လို့ထင်တယ်ပေါ့နော်
ကဘာပေါ်မှာဆီကျိုယောဂကိုကုသတဲ့နေရာမှာမက်ဖော်မင်ဆေးကိုအသုံးပြုလာတာဟာနှစ်ပေါင်း90ကျော်ကြာမြင့်ခဲ့ပြီလို့သိရပါဗျ။မက်ဖော်မင်နဲ့ပတ်သက်တဲ့နောက်ဆက်တွဲဆီကျိုတွေ့ရှိမှုနှဲပါတာကြောင့်အမျိုးအစားနှစ်ဆီကျိုဝေနာရှင်တွေမှာမက်ဖော်မင်ကိုပထမဆုံးပေးရမယ့်ဆီကျိုဆေးဖြစ်သတ်မှတ်လျက်ရှိတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုရှင်းပြပါဗျ။အဲ့
တော့မက်ဖော်မင်နဲ့ပတ်သက်ပြီးတော့လေးလာဆက်သတ်မှုတွေအများကြီးလုပ်ထားတယ်။လုပ်ထားတဲ့အခါမှာနှစ်ပေါင်း90ကျော်ကြာခဲ့ပြီပေါ့နော်ဒီပေါ်ဖော်မင်ကိုသုံးဆွဲနေတာ50 60လောက်ရှိခဲ့ပြီ။အဲ့ဒီမှာသူ့ရဲ့နောက်ဆက်တွဲပြဿနာသည်ညများဆာဆာမရှိဘူးဒါကြောင့်မလို့မျိုးစားနှစ်စီကျိုယောဂထိမ့်သိမှုအတွက်ကိုပထမအဦးဆုံးပြရမယ်ဆေးသည်တဲ့မက်ဖော်မင်ဖြစ်တယ်ဆိုတာဒီအခုအချိန်ထိเนาะဆက်လက်အတည်ပြုထားပဲဖြစ်ပါတယ်ဒါကြောင့်မလို့မက်ဖော်မင်ဆေးသည်ကြောက်ကတ်ကိုထိခိုက်တယ်ဆိုတာမဟုတ်ဘူးကြောက်ကတ်ထိခိုက်တဲ့သူတွေမှသာလင်းဆရာတို့ကမက်ဖော်မင်ကိုရှော့ချရမယ်သို့မဟုတ်ရရမယ်ဆိုပြီးတော့ဒီအဆိုပြုထားတာတွေရှိတယ်เนา
ะမက်ဖော်မင်ကြောင့်ကြောက်ကတ်ပျက်စီးတာမဟုတ်ပဲကြောက်ကက်ပျက်စီးတဲ့လူနာတွေမှာမက်ဖော်မင်ကိုအသုံးမပြုရခြင်းဖြစ်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအရှင်းပြပါရတယ်
။ဒါဆိုရင်ကြောက်ကက်ထိကိုက်ပျက်စီးရင်ဘာဖြစ်လို့မက်ဖော်မင်ကိုရက်ရတာလဲပေါ့နော်။အဲ့တော့ကြောက်ကက်ပျက်စီးတဲ့သူတွေမှာခန္ဓာကိုယ်တွဲမှာဒီလက်တစ် acid ဆိုတဲ့ဓာတ်တွေမြင့်မားလာတယ်။မြင့်မားလာတဲ့အခါမှာဗိုက်နာတယ်အစားတောက်ပြက်တယ်ဝန်းလျှောတယ်နော်အသက်ရှူမြန်လာတယ်အိတ်ငိုက်တယ်လူကနှုံးတယ်အားနေတယ်ဒီလက္ခဏာတွေခံစားရတယ်။အဲ့တော့ metformin C ရလည်းပဲဒီလို acid ဓာတ်ကိုများစေတဲ့အခါမှာဒီကြောက်ကအားနေတဲ့လူမှာ metformin တောက်လိုက်ရင်ခုနကခံစားရတဲ့လက္ခဏာတွေပိုဆိုးလာတယ်နော်။အဲ့တော့ဒါကြောင့်မလို့ဆရာတို့က metformin ကိုဒီရက်တင်နေဆိုပြီးဆိုပြထားတာပေါ့။အဲ့တော့ပထမပိုင်းမှာတော့ဆရာတို့ဒီကြောက်ကရဲ့စစ်ထုတ်မှုနှုန်းဟာ90အောက်ရောက်လို့ရှိရင် metformin ကိုရက်တင်တယ်လို့ဆိုပြထားတယ်ဒါပေမဲ့ metformin ရဲ့ကောင်းတဲ့ချက်တွေအများကြီးရှိတဲ့အခါမှာဆက်လက်ပြီးတော့လေးလာချက်တွေအရဆိုလို့ရှိရင်ကြောက်ကတ်စစ်ထုတ်မှုနှုန်း30နဲ့50ကြားအထိ metformin ကိုသုံးလို့ရတယ်လို့ပြောပါတယ်။နောက်တော့လူနာခံစားရတဲ့အခြေအနေရဲ့သူ့ရဲ့ခန္ဓာကိုယ်ရဲ့ acid ဓာတ်အခြေအနေတွေကိုကြည့်ပြီးတော့ဆရာတို့ကကြောက်ကတ်ရဲ့စစ်ထုတ်မှုနှုန်း30နဲ့50ကြားမှာသူ့ရဲ့ပမာဏကို metformin ပမာဏကိုရှော့ချပြီးသုံးဆွဲလို့ရပါတယ်ဆိုပြီးတော့နောက်ဆုံးတွေ့ရှိထားတာရှိပါတယ်။ဒါကြောင့် metformin နဲ့ပတ်သက်ပြီးပြန်ပြီးပြောမယ်ဆိုရင်နံပါတ်1 metformin ကြောင့်ကြောက်ကပ်ပျက်စီးထိခိုက်တာလောကမဟုတ်ပါဘူး။နံပါတ်2 metformin ကို50အထက်မှာကြောက်ကပ်စစ်ထုတ်မှု50အထက်မှာအဲသူ့ရဲ့ full dose ပေါ့နော်အပြည့်အဝသုံးဆွဲလို့ရတယ်။30နဲ့50ကြားမှာဆိုရင်နော်သူ့ရဲ့ပမာဏကိုရှော့ချပြီးတော့သုံးဆွဲခြင်းအပြင်ကြောက်ကပ်မထိခိုက်ဘဲနဲ့စီးကျုပ်ထိမ့်သိမ့်မှုကောင်းမယ်ဆိုတဲ့တွေးရှိချက်တွေရှိတဲ့အတွက်အဲ့ဒီအတိုင်းလိုက်နာဆောင်ရွက်လို့ရပါတယ်လို့ဆရာနေပြောချက
် metformin ကြောင့်ကြောက်ကပ်ပျက်စီးတယ်ဆိုတာဟာမှားယွင်းတဲ့အယူဆတစ်ခုသာဖြစ်ပြီး metformin C ဟာစီးကျုပ်ဝေနာရှင်တွေကိုအကျိုးကျေးဇူးများစွာရရှိစေနိုင်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပါ
ဒေါက်တာတန့်စောအပတ်စဉ်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်။ VOA မြန်မာပိုင်းရဲ့ကြာတာပတိနေ့နေ့ခင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ကျမတို့ရဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။ VOA မြန်မာပိုင်းကတိုက်ရိုက်တင်ဆက်နေတဲ့ဒီ Facebook, YouTube နဲ့ဒီ Radio ရအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။အခုတော့အားကစားကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒီတစ်ပတ်အတွက်တော့ကဘာကျော်တင်းနစ်အားကစားသမား Novak Djokovic နဲ့ဒီ Australia အစိုးရဂျာကပြည်ဝင်ခွင့် visa ပြဿနာနဲ့ FIFA တစ်နှစ်တာအကောင်းဆုံးဘောလုံးသမားဆုအတွက်စကားတီးရွေးချယ်လိုက်တဲ့အကြောင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ရှင
်ဘူဒ္ဓအာဇာလောကမှာခုနခက်ခက်ဖြစ်ဆုံးကတော့ကမ္ဘာစစ်တင်းနစ်ကစားသမား Novak Djokovic နဲ့ Australia အစိုးရကြားကပြည်ဝင်ခွင့် visa ပြဿနာဖြစ်ပါတယ်ဂျိုကိုဗစ်ဟာ Australian Open ကိုကစားဖို့အတွက်မဲလ်ဘုန်းမြို့ကိုရောက်သွားတဲ့အချိန်မှာ Australian အနာပိုင်းနေဘက်ကသူ့ရဲ့ပြည်ဝင်ခွင့် Visa ကိုရုတ်သိမ်းပြီးတော့ပြေးမဝင်ခဲ့တာကနေပြဿနာစခဲ့တာပါ Australian အနာပိုင်းနေဘက်ကဂျိုကိုဗစ်ဟာကာကွယ်ဆေးမထိုးထားတာနဲ့စာရွက်စာတမ်းအထောက်အထားပြည့်စုံမှုမရှိဘူးလို့အကြောင်းပြခဲ့ပြီးတော့ဂျိုကိုဗစ်ဘက်ကတော့သူဟာ Victoria ပြည်နယ်အစိုးရနဲ့ Australia Tennis အဖွဲ့အစည်းကနေကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ကင်းလွတ်ခွင့်ရထားပြီးဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့ Australia အနာပိုင်တွေကတော့ဂျိုကိုဗစ်ကိုဝင်ခွင့်မပေးဘဲ Australia လူဝင်မှုဌာနရဲ့ထိန်းသိမ်းရေးစခန်းမှာထိန်းသိမ်းထားလိုက်ပါတယ်။အဲဒီအချိန်ကစပြီးတော့ဂျိုကိုဗစ်ကိုထောက်ခံသူတွေကလည်းသူ့ကိုလွှတ်ပေးဖို့တောင်းဆိုဆန္ဒပြတဲ့အထိဖြစ်လာခဲ့ပါတယ်။ ဂျိုကိုဗစ်ဘက်ကတော့ရှင်းဒီနဲ့ဒီကိစ္စကိုတရားရုံးမှာအယူခံဝင်ခဲ့ပြီးတင်းလာနေကတော့တရားရုံးမှာနှစ်ဖက်ကြားနာစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။နောက်ဆုံးမှာတော့ Australia Federal တရားသူကြီးကအနာဘိုင်းနေဘက်ကဂျိုကိုဗစ်ရဲ့ပြည်ဝင်ခွင့်ကိုရုတ်သိမ်းတာဟာကြိုးကြောင်းစီလျောင်မှုမရှိဘူး။ဒီကိစ္စကိုကင်တွယ်ဖြေရှင်းတဲ့နေရာမှာဂျိုကိုဗစ်ကိုအချိန်လုံလုံလောက်လောက်မပေးဘူးစတဲ့အချက်တွေနဲ့ဆိုရဘက်ကဗီဇာရုတ်သိမ်းတာကိုပယ်ဖြတ်ပြီးတော့ဂျိုကိုဗစ်ကိုပြည်ဝင်ခွင့်ပေးလိုက်ပါတယ်။တရားသူကြီးကအခုလိုဆုံးဖြတ်လိုက်တဲ့အပေါ်မှာသူ့အနေနဲ့ကျေနပ်ပြီးတော့ကျေးဇူးတင်တယ်လို့ဂျိုကိုဗစ်က Twitter ကနေပြောပါတယ်။အခုလိုအခြေအနေတွေဖြစ်ခဲ့ပေမဲ့လည်းသူ့အနေနဲ့ဩစတြေးလျမှာဆက်ရှိပြီးတော့ပြိုင်ပွဲဝင်ဖို့အတွက်ကိုပဲအာယုံဆိုင်လှုပ်ဆောင်နေကြောင်းသူ့အနေနဲ့ဩစတြေးလျကိုလာခဲ့တာဟာသူ့အတွက်အရေးကြီးဆုံးပြိုင်ပွဲတွေကတစ်ခုဖြစ်တဲ့ဒီပြိုင်ပွဲကိုအန်ဩစရာကောင်းလောက်အောင်အားပေးကြတဲ့ပရိသတ်တွေရှေ့မှာကစားဖို့အတွက်လာခဲ့တာဖြစ်တယ်လို့လည်းပြောပါတယ်တရားရုံးကအခုလိုဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးတော့မဲဘုံမြို့ကလမ်းဒီပေါ်မှာလဲပြိသက်တွေကဝမ်းသာအားအားနဲ့ပျော်နေကြပါတယ်။ဒါပေမဲ့ပြိသက်တွေကြားမှာရောတင်းနစ်ကစားပေါ်တွေကြားမှာပါထောက်ခံသူတွေရှိသလိုဝေဖန်ကြတာကြီးလည်းရှိနေပါတယ်။ဂျိုကိုဗစ်ရဲ့ပြိုင်ဘက်တူဖြစ်တဲ့ကမ္ဘာအဆင့်6နဒါကတော့ဂျိုကိုဗစ်နဲ့သူ့သဘောမတူတာတွေရှိနေပေမဲ့လဲတရားရုံးရဲ့ဆုံးဖြတ်ချက်အပေါ်မှာတော့
Me parece perfecto, al final totalmente
နာလောဟာမှန်ကန်ပြီးအကောင်းဆုံးဆုံးဖြတ်ချက်လို့ကျွန်တော်ထင်ပါတယ်။နောက်ဆုံးမှတရားဥပဒေကပဲအဆုံးဖြတ်ပေးသွားတာပါ။ဘယ်လိုအခြေအနေမျိုးမှာပဲဖြစ်နေပါစေကျွန်တော်ကတော့တရားမျှတမှုရှိဖို့တရားဥပဒေတိုင်းဖြစ်ဖို့ပဲကာကွယ်ရည်တည်ပါတယ်။နောက်ဆုံးမှတော့ဒါကအခြားကိစ္စအတော်များများလို့ပဲစကတ်စကွဲတစ်ခုလိုမျိုးဖြစ်သွားပါတယ်ကျွန်တော်အနေနဲ့ဂျိုကိုဗစ်နဲ့တချို့ကိစ္စတွေမှာသဘောတူသည်ဖြစ်စေမတူသည်ဖြစ်စေတရားဥပဒေအတိုင်းတရားဥပဒေကပဲအဆုံးအဖြတ်ဖြစ်ပြီးတရားဥပဒေရဲ့ဆုံးဖြတ်ချက်အရသူဟာ Australia Open မှာရှင်ပြိုင်ခွင့်ရှိပြီးဒါဟာတရားမျှတမှုအရှိဆုံးဆုံးဖြတ်ချက်လို့ကျွန်တော်ထင်ပါတယ်ကျွန်တော်အနေနဲ့လည်းသူ့အတွက်အကောင်းဆုံးဖြစ်ပါစေလို့ဆုတောင်းပါတယ
် Australia Tennis ကစားသမား Nick Kyrgios ကတော့ဒီကိစ္စနဲ့ပတ်သက်ပြီးဩစတြေးလျဆိုးရွားရဲ့ခိုင်တွဲဖြေရှင်းပုံကိုအစောပိုင်းမှာကတည်းကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။တရားရုံးကဂျိုကိုဗစ်ကိုအနိုင်ပေးလိုက်ပြီးမဲ့လည်းဩစတြေးလျလူမှုကြီးကြပ်ရေးဌာနရဲ့ဝန်ကြီးကတော့သူ့ရဲ့လုပ်ပိုင်ခွင့်ကိုအသုံးပြုပြီးတော့ဂျိုကိုဗစ်ရဲ့ဗီဇာကိုနောက်တစ်ခါပြန်ရုပ်သိမ်းပြီးပြည်နယ်နယ်ပေးဖို့ကိစ္စကိုစဉ်းစားနေတယ်လို့ဆိုပါတယ်။ဒါပေမဲ့တရားသူကြီးကတော့အဲ့လိုလုပ်မယ်ဆိုရင်ဂျိုကိုဗစ်အနေနဲ့ဩစတြေးလျနိုင်ငံကိုနောက်ထပ်3နှစ်ဝင်ခွင့်ရတော့မှာမဟုတ်ဘူးလို့လည်းတတိပေးလိုက်ပါတယ် ATP ခြေစားတင်းနစ်ကစားသမားများအဖွဲ့ချုပ်ကတော့အခုလိုဖြစ်သွားတဲ့အတွက်အားလုံးအဖက်ဖက်မှာထိခိုက်မှုတွေရှိတယ်လို့ပြောပါတယ် ATP အနေနဲ့ကစားသမားအားလုံးကိုကာကွယ်ဆေးထုတ်ဖို့ဆက်ပြီးတော့အပြင်းထန်တိုက်တွန်းအကြံပြုသွားမှာဖြစ်ကြောင်းနဲ့ဒီနေ့ Australian Open Tennis ဝင်ပြိုင်တဲ့သူထိပ်တန်းကစားသမား100ထဲမှာ68ရာခိုင်နှုန်းကကာကွယ်ဆေးထိုးထားတာဖြစ်တဲ့အတွက်လည်းအတက်မိရဲဆိုပြီးတော့ကြီးညာချက်ထုတ်ပြန်ထားပါတယ်ဂျိုကိုဗစ်ကတော့အခုခါမှလေ့ကျင့်မှုတွေကိုပြန်စနေပြီဖြစ်ပြီးတော့ပြိုင်ပွဲအတွက်ပြင်ဆင်မှုတွေကိုလုပ်နေပြီဖြစ်ပါတယ်ဒါပေမဲ့သူ့အနေနဲ့ဘလောက်ထိအာရုံစိုက်နိုင်မလဲထိမ့်သိမ့်ခံထားတဲ့ကာလအတွင်းလေ့ကျင့်မှုတွေပြက်ကွက်တာကသူ့ပေါ်ဘလောက်ထိရိုက်ခတ်မှုတွေရှိနိုင်တယ်လဲဆိုတာကတော့အားလုံးကစိတ်ဝင်စားနေကြတဲ့မိကုန်းတွေဖြစ်ပါတယ်ဒါပြင်အခုလိုကာဝယ်ဆေးမထိုးပဲကင်းလွတ်ခွင့်နဲ့လာခဲ့တာကကောမအတင်းကျပ်ဆုံးတဲ့အချိန်ကြာဆုံးကန့်သတ်မှုတွေကြုံနေရတဲ့ Victoria ပြည်နယ်နဲ့ Australia နိုင်ငံကတင်းနစ်ပရိသတ်တွေကရောပြိုင်ပွဲကြရင်သူ့ကိုဘလို့တုံ့ပြန်ကြမလဲဆိုတာကသိဝင်စားစရာဖြစ်ပါတယ်။တခါဒီတုံ့ပြန်မှုတွေနဲ့ PR တွေအပေါ်မှာ Djokovic ဘက်ကရောဘလောက်ထိအကောင်းဆုံးရင်ဆိုင်နိုင်မလဲဆိုတာကလည်းအရေးကြီးတဲ့အချက်လို့ဆိုရမှာပါ။ဒါပေမဲ့အရင်ကရှိခဲ့တဲ့အတွေ့အကြုံတွေမှတ်တမ်းတွေအရတော့လက်ရှိကစားနေကြတဲ့ကစားသမားတွေထဲမှာPR ၏ပြည်သက်တွေရဲ့စန့်ကျင်ဘက်အားပေးမှုတွေကြုံလာရတဲ့အခါတိုင်းဒါကိုစိတ်သက်ပြင်းပြင်းနဲ့ကြံ့ကြံ့ခံပြီးအနိုင်မခံအရှုံးမပေးကစားတတ်တဲ့သူတွေထဲမှာဂျိုကိုဗစ်ဟာထိတ်ဆုံးမှရှိတဲ့ကစားသမားတစ်ယောက်ဆိုတာကတော့အသေးစားပဲဖြစ်ပါတယ်ဂျိုကိုဗစ်ဟာ Australian Open ကို6ကြိမ်ဘူးဆွဲထားပြီးတော့ဒါဟာ Grand Slam ပြိုင်ပွဲတွေထဲမှာသူ့အတွက်တော့အအောင်မြင်ဆုံးပြိုင်ပွဲလည်းဖြစ်ပါတယ်တကယ်လို့အခုဒီကြိမ်ဘူးဆွဲခဲ့မယ်ဆိုရင်တော့သူဟာ Australian Open ကိုစေဂျိမ်းမြောက်ပုံဆွဲမှာဖြစ်ပြီးတော့ Grand Slam ကိုလည်း22ဂျိမ်းမြောက်နဲ့အများဆုံးစံဂျိမ်းတင်မှာဖြစ်ပါတယ်။ဒါပေမဲ့သူ့လိုပဲ Federer နဲ့ Nadal တို့ကလည်းအချိန်20စီဘိုးဆွဲထားတော့ဘသူကအများဆုံးစံဂျိမ်းတင်နိုင်မလဲ။ဒါမှမဟုတ်လူငယ်တွေကပဲရသွားမလားဆိုတာတွေကတော့စိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။ ဒီတစ်ပတ်အတွက်နောက်ထပ်အကြောသတင်းတစ်ခုကတော့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုအတွက်စကားတင်စီးရင်ထွက်လာခဲ့ပါပြီ။အမျိုးသားဘက်က3ဦးနဲ့အမျိုးသမီးဘက်ကစကားတင်3ဦးစီးရင်ကိုပြီးခဲ့တဲ့တောက်ကြနေ့ဇန်နဝါရီ9ရက်နေ့ကထုတ်ပြန်ခဲ့တာပါ။ဒီနှစ်အတွက်အမျိုးသားဘက်ကစကားတင်3ဦးစီးရင်မှာပါလာတဲ့သူတွေကတော့အာဂျင်တီးနားနဲ့ PSG တိုက်စစ်မှုလီယိုနယ်မက်ဆီ၊ဘိုင်မြူနိခ်နဲ့ပိုလန်တိုက်စစ်မှုရောဘတ်လေဗန်ဒေါစကီနဲ့လီဗာပူးနဲ့အီဂျစ်တိုက်စစ်မှုမိုဟာမက်ဆာလာတို့ဖြစ်ပါတယ်။မက်ဆီကအာဂျင်တီးနားနဲ့အတူကိုပါအမေရိကဖလားကိုရထားပြီးတော့ပြင်သစ်ဘောလုံးမဂ္ဂဇင်းကချီးမြှင့်ထားတဲ့ရွှေဘောလုံးစုကိုလည်းရထားတာကြောင့်ဖီဖာရဲ့အကောင်းဆုံးစုကိုရဖို့လည်းအလေးသားနေတယ်လို့ဆိုရမှာပါ။မိုင်တိုက်စစ်မှုလေဗန်ဒေါစကီကတော့ဒီဘောလုံးရသည်မှာဂိုးပေါင်း30ကျော်သွင်းပေးထားပြီးတော့လေဗန်ဒေါစကီဆာလာကတော့အခုလောလောဆယ်မှာပရီးမီယာလိဂ်မှာဂိုးအများဆုံးသွင်းထားတဲ့သူဖြစ်ပါတယ်။မနေ့တုန်းကတော့မိုင်တိုက်စစ်မှုလေဗန်ဒေါစကီကရထားပြီးတော့မက်ဆီကတော့2019မှာ6ချိန်မြောက်ရခဲ့ပါတယ်။တကယ်လို့ဒီချိန်ထက်ရမယ်ဆိုတော့သူဟာ FIFA ရဲ့အကောင်းဆုံးဘောလုံးသမားဆုကို9ချိန်မြောက်ရမှာဖြစ်ပါတယ်။မျိုးသမီးဘက်မှာတော့ရွှေဘောလုံးဆုနဲ့ဥရောပဘောလုံးဖွဲ့ချုပ်ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုကိုရထားတဲ့ Barcelona နဲ့ Spain ကစားသမား Butelas သူ့ရဲ့အသင်းဘော် Jennifer Hermoso နဲ့နောက် Chelsea နဲ့ Australia ကစားသမား Sam Carro ကိုစကားတင်သုံးဦးဖြစ်ရွေးချယ်ထားပါတယ်။ FIFA ရဲ့အကောင်းဆုံးဘောလုံးသမားဆုကိုတော့ Switzerland နိုင်ငံ Zurich မြို့မှာဒါမဲ့ January 17ရက်နေ့ကျရင်
ပြင်းပြောင်းမှာဖြစ်ပါတယ်။ဟုတ်ရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုကြည့်ရှုနားဆင်ကြကြတာပါရှင်။ကြာတာပတင်းနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းတိုမီတာ3249ရုပ်ပြင်လိုင်းလက်မီတာ190 kHz 1505ရုပ်ကနေတင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြမှာပါရှင
်။အမေရိကန်ပြည်ထောင်စုဦးဆောင်တဲ့ NATO မဟာမိတ်အဖွဲ့နဲ့ရုရှားကိုယ်စားလှယ်တွေဘုတ်ထူးနေကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးရုရှားအနေနဲ့ယူကရိန်းနဲ့ဇက်တင်မာမှုတွေရှော့ချဖို့နဲ့လက်နက်ထိမ့်ချုပ်ရေးကိစ္စအပါအဝင်ဖြေရှင်းရမယ့်ကိစ္စရပ်တွေကိုဆက်လက်သွေးနွေးသွားဖို့အမေရိကန်နဲ့နေတိုအဖွဲ့ဝင်တွေကတညီတညွတ်တဲ့ရုရှားကိုတောင်းဆိုခဲ့ပါတယ်။အမေရိကန်နဲ့ရုရှားမဟာမိတ်နေတိုအဖွဲ့တွေအနေနဲ့ဆွေးနွေးဖြေရှင်းဖို့ကိုတကားပိတ်ထားမှာမဟုတ်ဘူးလို့လည်းနေတိုရုရှားအစည်းအဝေးပွဲအပြီးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမင်းကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလမှာအမေရိကန်နိုင်ငံအတွင်းငွေကြေးဖောင်းပွားမှုနှုန်း900,000,000,000အထိမြင့်တက်သွားခဲ့ပြီးတော့အထွေထွေစားသုံးကုန်လူသုံးကုန်ပစ္စည်းဈေးနှုန်းတွေလည်းမြင့်တက်သွားပါတယ်။ဒါဟာအနည်း40အတွင်းအမြင့်ဆုံးဖြစ်တယ်လို့အလုတ်သမားရေးဌာနကဗိုလ်တခုနေမှာထုတ်ပြန်ကြေညာပါတယ်။2022ခုနှစ်မှာကိုယ်စည်းနှုန်းတရိပ်ရိပ်မြင့်တက်လာရတာနေပြီးတော့1982ခုနှစ်နောက်ပိုင်းမှာဒါဟာအမြင့်ဆုံးမြင့်တက်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကိုဗစ် Omicron ကြောင့် January 16ရက်နေ့မတိုင်မီအထိအမြင့်ဆုံးကူးစက်ပြီးနောက်တိတိသာသာပြန်လည်ကျဆင်းသွားလိမ့်မယ်လို့ CLTM မြို့ Washington တက္ကသိုလ်ရဲ့လေ့လာမှုတစ်ခုကခန့်မှန်းပြောဆိုထားပါတယ်။ Omicron ကူးစက်မှုမြန်ဆန်လာကြောင့် January 16ရက်မတိုင်မီအထိတရက်ကိုကူးစက်ခံရသူ 1.2 သန်းအထိမြင့်တက်သွားနိုင်ပြီးတော့နောက်ပိုင်းမှာတချိန်တိုးကျဆင်းသွားလိမ့်မယ်လို့ Washington တက္ကသိုလ်ရဲ့ဆေးသိပ္ပံဌာနကလေ့လာချက်အရပြောဆိုထားပါတယ်။အမေရိကန်သမ္မတအင်ဗီရိုမှာကျင်းပတဲ့ COVID-19 သတင်းစာရှင်းလင်းပွဲကနေပြီးတော့အမေရိကန်တွေကို COVID Omicron ရောဂါကူးစက်မှုနှုန်းကျဆင်းအောင်ဆက်လက်လှုပ်ဆောင်ဖို့လိုကြောင်းထပ်မံသတိပေးနှိုးဆော်လိုက်ပြီးကျောင်းတွေဆက်လက်ဖွင့်ထားနိုင်ဖို့အစီအမံသစ်တွေကိုလည်းဗိုလ်ထူးနေမှာထုတ်ပြန်ကြေညာခဲ့ပါတယ်ခင်ဗျာ။
ကျေးဇူးတင်ပါတယ်ရှင်။တည်င်းချင်းချုပ်ကိုကိုစော်မိုးကျော်ကပြောပြသွားတာပါ။ဇာတာပတိနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်။ညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကူညံဝင်းအောင်ဖြစ်ပါတယ်။အတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ပါ။ရုပ်သံအင်ဂျင်နီယာကတော့ Zubair Elta ရဲ့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်လေးကိုကြည့်ရှုအားပေးနားဆင်ကြတဲ့ကမ္ဘာတော်လွှားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေးသွေးကနေကင်းဝေးကြပါစီရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.